Welcome to the Voice of America in Burmese.
Mingham and Kima, Dorashin Yashin. VOA American တံမြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်ဇွန်လ28ရက်တနင်္လာနေ့မနေ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6:00နာရီကနေ9:00နာရီထိမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဖလိုက်တိုမီတာ2540 50ဒီဂျစ်တူကနေဖမ်းယူနှားဆင်နိုင်ကြပါတယ်ရှင်။ကျမတင်ပြထိုက်ပါရှင်။ဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ။ဒီကနေ့အစီအစဉ်မှာတော့မြန်မာနဲ့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုအရင်ဆုံးတင်ပြပါမယ်။ထိုင်းနိုင်ငံမှာ COVID-19 ကပ်ရေးရောဂါပိုးစွလာတာကြောင့်အသွားအစာတမ်းမြေပိတ်ပင်မှုတွေနဲ့အတူမြန်မာအလုပ်သမားတွေလည်းထိခိုက်သက်ရောက်ရတဲ့အကြောင်းကိုလည်းတင်ပြပေးဖို့ရှိပါသေးတယ်
။ဒုယတာမန်လူဆွေစုပေါင်းမှုကပြောလို့ရတယ်။တနည်းကြအမိန်ပေးပြီးတော့အမိန်ဆီပြင်းမှုတစုံတရာနဲ့အကျက်သားပြည်သူတွေကိုထိခိုက်နေတာကဒီလိုရဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ပြောရဲလူသားမျိုးနွယ်တို့ကိုကျူးလွန်တဲ့ပြစ်မှုဖြစ်သွားတ
ာ NUG ရဲ့လူ့အခွင့်အရေးဆိုင်ရာဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးအောင်မျိုးမင်းပါရှင်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနှားဆင်ကြရပါမယ်ပြည်တွင်သတင်းသုံးသပ်ချက်မြန်မာပြည်ကပေးစာနဲ့သတင်းဌာနကတုတ်တသတင်းပတ်စင်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင်
မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ၅လတည်းရောက်လာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေသာမကချိလက်တော်ရရင်မှာပါအခုထိပြုလုပ်နေကြတယ်ဖြစ်ပါတယ်မန္တလေးမှာမန္တလေးတက္ကသိုလ်ကျောင်းသားတွေကျမရဲ့မိသားစုတွေညရောင်အောင်ပင်လေမန္တလေးအခြေစိုက်လူမှုတပိတ်စစ်ကြောင်းတွေနဲ့အတူတန်ဃာရောများကလည်းချိတက်ဆန္ဒပြခဲ့တာဖြစ်ပါတယ်ရန်ကုန်တာကေတမြို့နယ်မှာစတစ်ကာကမ်ပိန်းကိုတာကေတမြို့နယ်အခြေခံတင်ညာကျောင်းသားများသက်မှတ်ခါကပြုလုပ်ခဲ့ကြသလိုဆန်းကျောင်းမှာတော့စစ်တပ်ရဲ့သတင်းမီဒီယာတွေကိုတပိတ်မှောက်တဲ့စာတမ်းတွေကန့်ဆောင်ပြီးချီတက်ဆန္ဒပြခဲ့ကြပါတယ်။အဖမ်းဆီးတွေများနေတဲ့ကြားကပဲကလေးမှာတော့ Federal Democracy တောင်းဆိုချီတက်ဆန္ဒပြကြသလိုမကွေးတိုင်းနယ်မြို့နယ်မှာစီစာတပိတ်မုံရွာလက်ပရောင်းရင်းမပင်ဆလင်းကြီးပွင့်ပြူဖားကန်တွေမှာစစ်အာဏာရှင်ဆန့်ကျင်ရေးတွေဆန္ဒပြခဲ့ကြပါတယ်။ကျင်းနေတဲ့တဝဲခင်ကံပေါက်ဒေတာအကြောင်းသားလူငယ်တွေတရချောင်းနဲ့လောင်းလုံမှာပါတနင်္ဂနွေနေ့ကလည်းဆက်လက်ဆန္ဒပြခဲ့ကြပါတယ်။အခုချိန်ထိစစ်တပ်နဲ့ရဲအကြမ်းဖက်နှိမ်နှီးမှုကြောင့်တေဆုံးရသူပေါင်းက883ယောက်ရှိပြီးအဖမ်းခံရသူ9200ဝန်းကျင်ရှိတယ်လို့နိုင်ငံရေးကျင်းသားများအကူအညီဆောင်ရှောက်ရေးတင်ကပြောပါတယ်။မြန်မာအရေးကိုကဘာကတိလာအောင်ထိပရောက်မြန်မာနိုင်ငံသားတွေကြိုးပမ်းနေကြပြီးစနေတနင်္ဂနွေရုံးပေအတွင်းမှာသူတို့ရောက်ရှိရာနိုင်ငံတွေကမြန်မာတန်ရုံးတွေရှိသွားရောက်ပြီးနိုင်ငံတွင်းကစစ်တပ်ကိုဆန့်ကျင်ဆန္ဒပြသူတွေနဲ့တူရက်တီကြောင်ပြသနေကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ကနိုင်ငံတော်တန်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းညံပေါဝင်နိုင်ငံရေးခေါင်းဆောင်တွေဆန္ဒပြသူတွေကိုဖမ်းဆီးထားတာအများပြန်လွှတ်ပေးဖို့အတွက်တောင်ကိုရီးယားရောက်မြန်မာတွေကဆိုးမြိုမြန်မာစစ်တပ်ရဲ့ရှေ့မှာတောင်းဆိုဆန္ဒပြနေကြတာပါ။ဒီနေ့ဒီနေ့ဒုညရေးဟောရေးကျောင်းကျောင်းမျိုးကဆန္ဒပြပွဲကိုတော့ကိုရီးယားရောက်မြန်မာတွေအပြင်တောင်ကိုရီးယားနိုင်ငံသားတွေပါတက်ရောက်ပြီးဆန္ဒရှင်ဆန့်ကျင်ဆန္ဒပြကြတာဖြစ်ပါတယ်။ဂျပန်ရောက်မြန်မာတွေကလည်းဖြီးရင်းကဆန္ဒရှင်ဆန့်ကျင်သူတွေနဲ့တပါးတည်းရှိကြောင်းပြတာပါလေ။မန္တလေးမှာမကြသေးခင်က PDF တိကျကာကွယ်တပ်တွေကိုစစ်တပ်ကဖမ်းဆီးရမှာအင်အားလုံးကျွန်းသုံးဖမ်းဆီးတဲ့အတွက် PDF တွေအပြင်အပြစ်မဲ့ရဲသားတွေကိုတေဆုံးရတာကိုကန့်ကွက်ကြောင်းဂျပန်တိုကျိုမြို့ကမြန်မာတန်ရုံးရှင်မှာဂျပန်ရောက်မြန်မာတွေဆူဝေးပြီးဆန္ဒပြကြတယ်။အရွေးကောက်ခံစစ်တော်မှာသူဖွဲ့စည်းထားတဲ့ပြည်အောင်စုလွှတ်တော်ကိုစားပြီးကော်မတီ CRPH ကဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစုက NUG နဲ့အတူပြည်သူ့ကာကွယ်ရေးတပ်မတော် PDF ကိုထောက်ခံကြောင်းကြွေးကြော်ခဲ့ကြတဲ့အပြင်စစ်တပ်ကဖမ်းဆီးထားသူတွေအများပြန်လွှတ်ပေးဖို့လည်းတောင်းဆိုဆန္ဒပြခဲ့ကြတာပါ။မြန်မာနိုင်ငံကနေအိန္ဒိယကိုမကြခင်သတင်းပတ်တွေအတွင်းဝင်ရောက်လာသူ900ကျော်ရှိတယ်လို့အိန္ဒိယအရာရှိတူကပြောကြားချက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်။ဒီထဲမှာအများစုကအရသားတွေဖြစ်ပြီးကိုဝင်ဆောင်မိခင်တွေကလေးငယ်တွေနဲ့တက်ကြီးရွယ်တွေပါနေတယ်လို့ပြောပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ဖက်ဒရီကစပြီး အခုချိန်ထိအိန္ဒိယထဲလာရောက်ခိုးလုံတဲ့မြန်မာနိုင်ငံသားက1000ကျော်ရှိနေပြီးဒီထဲမှာဂျူလာ14ရက်ကမီဇိုရမ်ကိုရောက်လာတဲ့ချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းဒန်လုံနဲ့အတူတက်တော်မှ22ဦးနဲ့မနေပါနေတယ်လို့ရဲအယားရှိကပြောပါတယ်ဒါပေမဲ့အများပြားလဲမြန်မာပြည်ကိုပြန်သွားတာရှိတယ်လို့ပြောတာပါမီဇိုရမ်ပြည်နယ်ထဲကဒေသ7ခုမှာမြန်မာတွေကဒေသ6ခုမှာနေထိုင်ကြတာဖြစ်ပြီးနေဆက်ချန်ပိုင်းဒေသတစ်ခုထဲမှာမြန်မာနိုင်ငံသား4300ကျော်ရှိနေတယ်လို့အိုက်ဇုံမှာတော့မြန်မာ1600ကျော်ရှိနေတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံသားအများစုက February ကစပြီးတဖွဲ့ဝဝင်ရောက်နေတာဖြစ်ပြီးအများစုကအမျိုးသမီးကလေးငယ်တွေနဲ့တက်ကြီးရွယ်တွေဖြစ်တာကြောင့်လုံခြုံရေးတာဝန်ရှိသူတွေကလူသားချင်းစာနာမှုရတိတ်တားစီတာမျိုးမရှိကြောင်းနဲ့အခုအခါမှာနေဆက်မှာယာယီဒုက္ခသည်စခန်းတွေဆောက်လုပ်ပေးထားတယ်လို့လည်းပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုအန္တရာယ်တိတ်ရိတ်သာသာတိုးလာနေတဲ့အိန္ဒိယဟာသူ့ရဲ့နိုင်ငံတော်လုံခြုံရေးကိုပူပန်လာပြီးအာဂါတပါပါဆေးဆွမ်းဆောင်မှုတိုးလာဖို့လုပ်နေပြီလို့အိန္ဒိယလုံခြုံရေးမဟာဗျူဟာနဲ့ဤပညာဌာနအခြေခံရာဂျက်ပါရီရာဂျာဂိုပါလန်ကဒီဝေကိုပြောပါတယ်။လက်ရှိမှာအိန္ဒိယနဲ့တရုတ်နှစ်နိုင်ငံကြားနယ်စပ်ဒေသအငင်းပွားမှုတွေမကြာခဏဖြစ်နေတာကြောင့်ကာကွယ်ရေးကဏ္ဍဟာအရေးပါလာကြောင်းနဲ့ဒီထဲမှာအာကာသဆင်ရမှာပါနောက်ကျနေလို့မဖြစ်ပဲစီးရေးဆွမ်းဆောင်နိုင်လို့လုပ်ရမှာဖြစ်တယ်လို့ပြောပါတယ်။အာကာသရဲ့ဂျိုးရုကိုပြစ်ချဖျက်ဆီးတဲ့ ESDA စနစ်အတွက်လွန်ခဲ့တဲ့နှစ်နှစ်ကပထမဆုံးအိန္ဒိယကဆန့်တက်ပြနိုင်ခဲ့တာကြောင့်အိန္ဒိယဟာအမေရိကန်ရုရှားနဲ့တည်ယူပြီးရန်သရုပ်ထမြောက်ဒီစနစ်ကိုတုံးနိုင်တဲ့နိုင်ငံဖြစ်လာတာပ
ါ VOA American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1905တို့ကလည်းထုတ်လည်ပေးနေပါတယ
်ကျွန်တော်ညဝင်အောင်ပါခင်ဗျာတင်းနာနေမနဲ့ခင် VOA ရဲ့သတင်းတွေကိုဆက်ပြီးတင်ဆက်နေပါတယ်အစ္စရေးနိုင်ငံအနေနဲ့အမေရိကန်ပြည်ထောင်စုနဲ့နီးကပ်စွာပူးပေါင်းဆောင်ရွက်သွားမယ်လို့အစ္စရေးအစိုးရအသစ်ကတင်းငွေနေမှာကတိပေးကြေညာလိုက်တဲ့အပြင်အီရန်နိုင်ငံကနျူကလ িয়ার စာချုပ်မှာအမေရိကန်ပြန်လည်ဝင်ရောက်နိုင်ရေးကြိုးပမ်းချက်ကိုအထူးအလေးထားရမယ့်ကိစ္စရဖြစ်အစ္စရေးကခံယူတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကန်နဲ့အစ္စရေးညွန်ပေါင်းအစိုးရအဖွဲ့အစည်းရဲ့နိုင်ငံသား၏ဝန်ကြီးယာလာဖစ်တို့ရောမမြို့မှာပထမဆုံးအကြိမ်မျက်နှာချင်းဆိုင်တွေ့ဆုံစဉ်အဲ့ဒီလိုပြောဆိုလိုက်တာပါ။သူတို့နှစ်ဦးတွေ့ဆုံမှုမတိုင်ခင်ဝန်ကြီးလာဖစ်ကလွန်ခဲ့တဲ့နှစ်ကာလအတွင်းနိုင်ငံဆက်ဆံရေးမှာအစ္စရေးကအမားတွေအနည်းငယ်လှုပ်ဆောင်ခဲ့တာကိုဝန်ခံကြောင်းပြောဆိုပါတယ်။အစ္စရေးအနေနဲ့အမေရိကန်မှာရှိတဲ့ဒီမိုကရက်နဲ့ရော Republican နဲ့ပါနှစ်ဖက်စလုံးကိုဆက်ဆံသွားရမှာဖြစ်ပေမဲ့သမရဟောင်းဒိုနယ်ထရန့်လက်ထက်မှာအစ္စရေးဝန်ကြီးချုပ်နေတန်ညာဟုက Republican တစ်ခုတည်းကိုသာအလေးပေးဆက်ဆံခဲ့သလိုမျိုးဖြစ်ခဲ့တာအတွက်စိတ်မကောင်းဖြစ်ရကြောင်းအစ္စရေးအစိုးရအဖွဲ့အစ်ကပြောပါတယ်။ဒီလိုလှုပ်ဆောင်ချက်ကနှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေတာကြောင့်အဲ့ဒီအမားတွေကိုပြန်ပြင်နိုင်ဖို့နှစ်ဖက်ပူးပေါင်းပြုပြင်သွားကြပါစို့လို့အစ္စရေးနိုင်ငံသားရေးဝန်ကြီးယာလာဖစ်ကပြောဆိုလိုက်တာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ကလည်းအဲ့ဒီပြောဆိုချက်အပေါ်မှာသဘောတူခဲ့ပါတယ်ဥရောပနိုင်ငံတွေကိုခရီးထွက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဘလင်ကန်ဟာဒေသစံတော်ချိန်တနင်္ဂနွေနေ့လယ်ပိုင်းကအီတလီနိုင်ငံရောမမြို့ကိုရောက်ရှိသွားပါတယ်ဝန်ကြီးဘလင်ကန်ဟာအီတလီမှာရှိနေစဉ်အတွင်းအီတလီခေါင်းဆောင်တွေအပြင်ပိုယန်မင်းကြီးဖရန်စစ်နဲ့ပါတွေ့ဆုံမှာဖြစ်တယ်လို့ G20 နိုင်ငံကခေါင်းဆောင်တွေနဲ့လည်းဝန်ကြီးအဆင့်တွေ့ဆုံဆွေးနွေးမှုတွေလုပ်သွားဖို့ရှိပါတယ်ခင်ဗျာ။ပင်လယ်နဲ့အတွင်းဗြိတိန်စစ်သင်္ဘောနဲ့ရုရှားတို့အခင်းဖြစ်ပွားခဲ့မှုအသေးစိတ်အချက်အလက်တွေပါဝင်တဲ့ဗြိတိန်ကာကွယ်ရေးဝန်ကြီးဌာနရဲ့ကန့်သတ်လျှို့ဝှက်အထောက်အထားတွေကိုအင်္ဂလန်တောင်ပိုင်းဘတ်စကာမှတ်တိုင်တစ်ခုမှာတွေ့ရှိခဲ့တယ်လို့BBC ကိုကိုကပြီးရိုက်တာသတင်းဌာနကတင်းငွေနေနှစ်မှာရေးပါတယ်စုစုပေါင်းစာမျက်နှာ50လောက်ပါရှိတဲ့အဲ့ဒီအထောက်အထားတွေကိုဘတ်စကားမှတ်တိုင်တစ်ခုရဲ့အမှိုက်ပုံထဲမှာအင်္ဂါနေ့မနေ့အစောပိုင်းကတွေ့ရှိခဲ့ရတာဖြစ်တယ်လို့အမည်မဖော်လို့သူတူကိုကိုကပြီးဖော်ပြထားတာပါအဲ့ဒီအထောက်အထားစာရွက်စာတမ်းထဲမှာခရိုင်းမီးယားကျွန်းဆွယ်အနီးကရေပြင်ကိုဖျက်ဆီးမောင်းနှင်နေတဲ့ဗြိတိန်စစ်သင်္ဘော Defender နဲ့ပတ်သက်တဲ့အီးမေးတွေPowerPoint တင်တာချက်တွေပါဝင်တယ်လို့ဆိုပါတယ်။ရုရှားတို့ကတော့သတိပေးပြစ်ခတ်မှုတွေလုပ်ခဲ့ပြီးအဲ့ဒီတင်မောသွားတဲ့လမ်းကြောင်းမှာဘုံးတွေချထားခဲ့တယ်လို့အဲ့ဒီရေပြင်ဟာရုရှားရဲ့ရေပိုင်နဲ့ဖြစ်တယ်လို့ဆိုထားပါတယ်။ဒါပေမဲ့ဂျီတိန်နဲ့ ကမ္ဘာနိုင်ငံအများစုကတော့အဲ့ဒီရေပြင်ဟာယူကရိန်းနိုင်ငံရဲ့ပိုင်နက်သာဖြစ်တယ်လို့ပြောဆိုနေကြတာပါ။အဲ့ဒီနောက်မှာတော့မော်စကိုမြို့မှာရှိတဲ့ဒီတိန်တန်အမတ်ကြီးကိုရုရှားနိုင်ငံသားကြီးဝန်ကြီးရုံးကဆင့်ခေါ်ပြီးဒီတိန်စစ်တင်းမောဝင်ရောက်လာတဲ့အလို့ရဟာရန်စတဲ့အပြုမူတာဖြစ်တယ်လို့တရားဝင်ပြစ်တင်ကြေညာပြပါတယ်ခင်ဗျာ။ယေမန်နိုင်ငံမရစ်မြို့မှာဟူသီတပုံနဲ့အစိုးရတပ်တွေကြား၃ရက်ကြာဖြစ်ပွားတဲ့တိုက်ပွဲအတွင်းနှစ်ဖက်တပ်တွေအနည်းဆုံးလူ130ကျော်သေဆုံးခဲ့ပါတယ်။ဟူသီတပုံတွေရဲ့လက်လောထိုးစစ်ကြောင့်တိုက်ပွဲတွေဖြစ်လာရတာပါ။အီရန်ကြောတောင်းနောက်ခံပေးရတဲ့ဟူသီတပုံတွေကယေမန်နိုင်ငံမြောက်ဘက်ကအစိုးရရဲ့အမာခံနယ်မြေမရစ်မြို့ကိုသိမ်းပိုက်ဖို့ဖေဖော်ဝါရီလကစပြီးကြိုးပမ်းခဲ့တာဖြစ်ပြီးစစ်ရေးအရှိန်မြင့်လာတာဖြစ်ပါတယ်။ဂျာတာပရီနီကနေတနင်္ဂနွေနေ့ထိဖြစ်ပွားတဲ့တိုက်ပွဲအတွင်းအစိုးရတပ်ဘက်က30နီးပါးနဲ့တပုံတပ်ဘက်က80ကျော်သေဆုံးခဲ့ရတယ်လို့အစိုးရသတင်းရင်းမြစ်3ခုကိုကိုးကားပြီး AFP သတင်းကရေးပါတယ်။တပုံဘက်ကတော့တည်ဆုံးသူစီးရင်အတီးပြူတာမျိုးမရှိသေးပါဘူးနှစ်ဖက်စလုံးကအမြောက်တွေနဲ့ပြစ်ခတ်ခဲ့ကြတာရှိပြီးစော်ဒီဦးဆောင်တဲ့မဟာမိတ်တပ်ပေါင်းစုကအစိုးရတပ်ဘက်ကလေကြောင်းပစ်ကူတိုက်ပေးခဲ့ပါလေရေနံကျွေဝတဲ့မရစ်မြို့ကိုဟူသီတပုံတွေထင်းချုံနိုင်ခဲ့ရင်ညဉ့်ညံရေးဆွေးနွေးပွဲမှာအပေးယူလုပ်နိုင်မယ်ဆိုပေမဲ့လက်ရှိမှာတော့တိုက်ပွဲတွေကြောင့်ပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပြီးလူသားချင်းစာနာမှုကပ်ပေးကြီးယုတ်တိရဲ့ကြားရောက်လာတာလို့သုံးသပ်ကြပါလေခင်ဗျာ
။တင်းနယ်လာနေမနေ့ခင်ထိတ်တန့်ရောက်တဲ့တွင်ဒီကိုဒေါခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ကြီးညာပေးခဲ့တာပါ။ VOE မြန်မာပိုင်းစီစဉ်ရဲ့မနေ့ခင်ထုတ်လွှင့်ချက်တွေကို VOE ရဲ့ website စာမျက်နှာဖြစ်တဲ့ www.bamis.voanews.com မှာလည်းအတန်လွှင့်ကြင်တဲ့တပြေးညီတိုက်ရိုက်နားဆင်နိုင်ကြပါလိမ့်ရှင်။အခုကတော့ထိုင်းဘက်ကမြန်မာရွှေ့ပြောင်းလုပ်သားရေးရာတရင်ပေးပို့ချက်တစ်ပုဒ်ကိုတင်ပြပေးချင်ပါသေး။ထိုင်းနိုင်ငံမှာကိုဗစ်တတိယလှိုင်းပြန့်ပွားမှုနှုန်းမြင့်တက်လာတာကြောင့်ဘန်ကောက်အပါအဝင်ပြည်နယ်၅ခုမှာတင်းကျပ်တဲ့ကန့်သတ်ချက်အမိန့်တွေထုတ်ပြန်ပြီးအလုံသမား9000ကနေ10000လောက်ရှိတဲ့ဘန်ကောက်ကဆောက်လုပ်ရေးလုပ်ငန်းဆိုင်600ကိုလည်းဇွန်လ28ရက်နေ့ကစပြီးတလတာပိတ်ဆို့ကန့်သတ်မှုတွေလုပ်တော့မှာဖြစ်တဲ့အတွက်တနင်္ဂနွေနေ့ကစပြီးရင်းနယ်စစ်တပ်စတဲ့လုံခြုံရေးတပ်ဖွဲ့တွေချထားလိုက်ပါပြီ။ထိုင်းချေဆိုင် VOE သတင်းတောင်မအီအီမှာကပြုတ်ပြပေးပါမယ်ရှင်
။ထိုင်းနိုင်ငံရဲ့ကိုဗစ်တတိယလှိုင်းမှာနေ့စဉ်ထောင်ထဲချီပြီးကူးစက်ပြန့်ပွားမှုနှုန်းတွေတိုးလာနေတာကြောင့်ဘန်ကောက်ကဆောက်လုပ်ရေးအလုပ်ဆိုင်600ကိုတနင်္လာနေ့ကစပြီးအဝင်ထွက်တွေမရတော့ဘဲပိတ်ဆို့ကန့်သတ်မှုတွေလုပ်တော့မှာပါ။ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုပ်သမားရဲ့တာဝန်ကဦးမင်းဦးကတော့အခုလိုပြောပြပါဗျာ
။ဘန်ကောက်တစ်ခုထဲမှာရှိတဲ့ site က600။ဟိုဟာကျန်တဲ့ပြည်နယ်တွေမှာတော့တောင်ပိုင်းကပြည်နယ်လေးခုမှာတော့ဘယ်လောက်ရှိရဲဆိုတော့မပြော။ဒါအဓိကအဲ့လူတွေကမှအင်မထွက်အောင်ပေါ့နော်။လောတယ်။အဲ့ဒါလေးအကုန်လုံးပေးတယ်။ပေးယူအဲ့ဒီစစ်သားတွေသူတို့ကဆောင်းတာအဆောင်ချတာ။26ရက်နေ့ကနေစပြီးတော့တလပိတ်မယ်။အဲ့ဒီဆောက်လုပ်ရေး site တွေအကုန်လုံးပေါ့။ဒီကစိုက်ကြည့်ပြီးတော့ဒီမှာကတော့9000နဲ့10000ကျားမှရှိရဲ့တင်းရတော့ဒီပြောမှဆိုလို့ရှိရင်မြန်မာကတော့အဲ့ဒီမှာအများကြီးပဲလေခေါ်လာတယ်ဘုံလုံးပန်တက်ပြီးတော့အဲ့ဒီအလူတွေကိုပြေးမထွက်တော့ဘူးအဓိကအဲ့ဒီဆောက်လို့ရအလုပ်သမားဒီမှာအဲ့ဒီကိုဗစ်ဖြစ်တာကိုအဆုလိုက်တင်များလို့ပေါ့နော
်အဓိကကိုဗစ်ကပ်ပိုးကူးစက်မှုတော့များနေတဲ့ဘန်ကောက်အပါအဝင်ပြည်နယ်၅ခုကိုတင်းကျပ်တဲ့ပိတ်ဆို့ကန့်သတ်မှုတွေလုပ်နေတယ်လို့နောက်ထပ်ပြည်နယ်၅ခုမှာလည်းအကန့်အသတ်နဲ့ပိတ်ဆို့မှုတွေလုပ်မဲ့အကြောင်းထိုင်းအစိုးရကတနင်္ဂနွေနေ့မှာထုတ်ပြန်ခဲ့ပါတယ်။ထိုင်းနိုင်ငံရဲ့တတိယလိုင်းကိုဗစ်ကူးစက်ပြန့်ပွားမှုနှုန်းမှာမြန်မာလူမျိုး2000ခွဲကျော်လာကူးစက်မှုတွေဖြစ်နေတယ်လို့လည်းဦးမင်းဦးကဆိုပါတယ်
။ဒီကောင်တို့ကအားလုံးဆိုလို့ရှိရင်တော့အမှတကယ်တကယ်ရတော့ဟိုကလောက်ရှိတဲ့4000ဝန်းကျင်ရှိတာဖြစ်တယ်ထင်ပါ။ဒါပေမဲ့ဗမာကြီးပဲဆိုလို့ရှိရင်တော့ဗမာကအဲ့ဒီမှာ2000ဘယ်လောက်ရှိတယ်လဲ
ထိုင်းနိုင်ငံလုံးမှာကိုဗစ်အတည်ပြုလူနာ2,400ကျော်ရှိပြီးဇွန်လ28ရက်နေ့မှာလူနာအသစ်3,995ဦးရှိနေတယ်ဆိုပြီးထိုင်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။လက်ရှိသေဆုံးသူလူနာစုစုပေါင်း1,912ဦးထက်မနည်းရှိနေပါတယ်ရှင
်။ထိုင်းခြေဆိုင် VOA သတင်းတောင်မအေးမှပါရှင်။မကြာခင်မှာတော့သတင်းပတ်ရှင်ကဏ္ဍတွေကိုနားဆင်ချက်ရပါမယ်။
UN မှာပိုင်းစီစဉ်ရဲ့ဗီဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOE Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ညာ
ပြည်ဦးမြန်မာပိုင်းစီစဉ်ရဲ့ဒီနေ့လာနေမနေ့ကထုတ်လွှင့်ချက်တွေကိုဆက်လက်တင်ဆက်ပေးနေပါသည်အခုကတော့သတင်းပတ်ရှင်ကဏ္ဍတွေကိုဇက်တိုင်နားဆင်ကြရအောင်ပါရှင်လူခွင့်ရေးကိစ္စကိုအလေးထားဆောင်ရွက်နေကြောင်းဂျာကာလာညီညွတ်ရေးအစိုးရ NUG ရဲ့လူခွင့်ရေးဆရာဝန်ကြီးဌာနပြည်တော်စုဝန်ကြီးဦးအောင်မျိုးမင်းကပြောပါတယ်ကိုကျော်ကျော်သိန်းဟာဦးအောင်မျိုးမင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်မြန်မာရေးဆွေးနွေးခန်းအဖြစ်တင်ပြထားပါတယ်ရှင်
ဘောမျိုးမင်းယူရီနဲ့သက်သွင်းဉာဏ်ဝင်ပြတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာဒီမှာနိုင်ငံမှာတခါမှမရှိဘူးတဲ့အမှုခွင့်ဆိုင်ရာဝန်ကြီးဌာနဒီဝန်ကြီးဌာနကိုတာဝန်ယူလို့ဆောင်နေရတဲ့ပြည်သူ့ဝန်ကြီးလို့သာဂျာကာလာလို့သာညွှန်ပြဆိုရတဲ့ပြည်သူ့ဝန်ကြီးပေါ့လေဆိုတော့ဘောမျိုးမင်းတို့ဒီလူခွင့်ဆိုင်ရာဝန်ကြီးဌာနအနေနဲ့လက်ရှိမှာအဓိကဘာကိုဦးစားပေးပြီးတော့လုပ်နေပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ဂျာကာလာဝန်ကြီးဌာနဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့အနေနဲ့ပထမအဆုံးကတော့အခုဒီစစ်အာဏာရှင်နော်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့လူခွေချုပ်ဖောက်မှုမျိုးစုံကျွန်တော်တို့မမေ့မလျော့တကယ်ကိုမှတ်တမ်းတင်ဖို့ရည်ကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီကိစ္စတွေကနိုင်ငံရဲ့တော်မှန်မှာဖြစ်နေတယ်။ရိုးရိုးတာမန်လူခွေချုပ်ဖောက်မှုတော့ပြောလို့မရ။စနေတကြအမိန်ပေးပြီးတော့အမိန်စစ်စစ်မှုသုံးတရားနဲ့အရက်သားပြည်သူတွေကိုထိခိုက်နေတာအောင်ယူရတာဖြစ်တဲ့အတွက်အ ਨੇ ဆုံးကတော့ကျွန်တော် crime against humanity လို့ခေါ်တဲ့လူသားမျိုးနွယ်တစ်ခုလုံးကိုကျူးလွန်နေဒီမှုဖြစ်သွားပါတယ်အဲ့တော့ဒီချက်တွေကိုကျွန်တော်တို့ဒီဘူညီဌာနကိုတိုက်ရိုက်ပေးနိုင်မှုအတွက်လမ်းကြောင်းကိုကျွန်တော်ပေါ်ဆောင်နေတယ်။ဒါကြောင့်လဲဆိုတော့တမိုင်းမှာဖြောက်ဖျက်လို့မရတဲ့အခြားအရာတွေဖြစ်ပါတယ်။ဒီအမျိုးကလောက်ဆောင်နေရနောက်တစ်ခုကျွန်တော်သွားခြင်းနဲ့တာဝန်ယူမှုတာဝန်ခံမှုဆိုတဲ့အကြောင်းကိုသွားဖို့ဖြစ်ပါတယ်။ဒါကြောင့်လဲဆိုတော့ကျွန်တော်တို့မြန်မာနိုင်ငံပြည်သူတွေကနှစ်ပေါင်းများစွာတော့ကျွန်တော်တို့ဒီရှစ်အာဏာရှင်ကိုဆန့်ကျင်ကြရတယ်။ဒီ60နှစ်ကနေစပြီးတော့နော်ဆန့်ကျင်နေတဲ့ပွဲ88ရွှေဘာရောင်ဒေါ်လာရေးစသည်ဖြင့်လုပ်ဆောင်နေတယ်။ဒါပေမဲ့ကျူးလွန်ခံရတဲ့သူတွေကိုတမိုင်းမှာစစ်စစ်ကြာမှတ်တမ်းမတင်နိုင်ဘူး။တစ်ချိန်ပြန်လာရင်သူတို့ရဲ့ပေးဆက်မှုကိုဘာမှပြန်ပြီးတော့အတိမတ်ကြည့်တဲ့ပုံစံမျိုးမလုပ်နိုင်ဘူး။ဒါကကျွန်တော်တို့တက်တကယ်လို့အားနေတဲ့တရားမျှတမှုပေါ်ဆောင်မှုပိုင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီလိုမျိုးအချက်တွေကိုမူတည်ပြီးတော့ဒီလိုမျိုးကျွန်တော်ရရှိနေတဲ့အချက်တွေကိုတစ်ချိန်ချင်းကြားလို့ရှိရင်ဒီလည်းတစ်ခုရအောင်ကျွန်တော်ပေါ်ဆောင်မှုတွေလုပ်ဆောင်ပါဒါကတော့ဒီမှာကြာဆုံးသွားတဲ့မေဦးတော်လည်းသူရဲ့ကောင်းနေပါဝင်ဒီလိုမျိုးပြိနေမှုကြောင့်အတက်ပေးသွားတဲ့သူတွေအားလုံးတွေတမိုင်းပြန်ပြီးတော့ကျွန်တော်ပူဇော်မှုပေးနိုင်မှုအတွက်ဒါကဒီခံရတဲ့သူတွေကိုကျွန်တော်ပြန်လည်ပူဇော်မှုပေးနိုင်မှုအတွက်လုပ်ဆောင်ကြပါမယ်နောက်တစ်ခုကတော့ဒီလိုမျိုးကျွန်တော်တို့ဖြစ်နေတဲ့အဖြစ်ရှိသူကနေတာဟိုအဖြစ်ပေးခံရနေလွတ်မြောက်နေတဲ့cultural identity ကိုလုံးဝရပ်တန့်မှုတွေကျူးလွန်နေတဲ့သူတွေကျူးလွန်မှုအစ်င့်တိုင်းခိလောက်စွာရေးနိုင်မှုတွေနောက်ကနိုင်ငံတကာမှာတရားဥပဒေပေါ်ဆောင်သွားဖို့ဖြစ်ပါတယ်ဒါက20မှာနောက်ထပ်တစ်ခုကတော့ကျွန်တော်တို့အစိုးရတာဝန်ဖြစ်တဲ့လူခွင့်ရေးကိုလေးစားခြင်းလူခွင့်ရေးကိုကာကွယ်ပေးခြင်းနဲ့ကြီးသူကြီးသားတွေအားလုံးလူခွင့်ရေးကိုရရှိဖို့အတွက်ဖြည့်ဆည်းပေးခြင်းဆိုတဲ့တာဝန်၃ရပ်ကိုကျွန်တော်တို့ဆောင်ဖို့လိုအပ်ပါတယ်အကြောင်းဝန်ကြီးဌာနအနေနဲ့ဒီတာဝန်ထမ်းဆောင်ပဲတစ်ချိန်တည်းမှာလေ NUG ကချမှတ်တဲ့ policy တခြားဝန်ကြီးဌာနတွေကချမှတ်မဲ့လုပ်ငန်းစဉ်တွေမှာလူခွင့်ရေးကိုအခြေခံပြီးတော့နိုင်ငံသားစံချိန်စံညွှန်းနဲ့ညီလောက်ဆောင်နိုင်ဖို့အတွက်ဒါတွေကျွန်တော်တို့တခြားဝန်ကြီးဌာနအားလုံးနဲ့ချိတ်ဆက်ပြီးဦးတော်ဆောင်ရွက်သွားဖို့အတွက်အဓိကလမ်းကြောင်းသုံးခုကျွန်တော်တို့ပြင်ဆင်ထားပါပြီ။
ဟုတ်ကဲ့ပါ။ဆိုတော့လာညပေါင်းများစွာဖြစ်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်မယ်ဒါတွေအတွက်အချိန်မှတာဝန်ယူမှုတာဝန်ခံမှုရှိအောင်ဒါလုပ်မယ်အပြစ်ပေးခံရတာကနေပြီးတော့လွတ်နေတဲ့เนาะအပြစ်ပေးမခံရတဲ့အခြေအနေကိုပျောက်သွားအောင်လုပ်မယ်ပေါ့ဆိုတော့အဲ့လိုလုပ်တဲ့နေရာမှာဘုရားမျိုးတို့အဓိကဘယ်လိုခက်ခဲတွေကြုံရတာရှိလဲ
ဘယ်လိုခက်ခဲကြုံရလဲဆိုတော့ကျွန်တော်တို့မှာဒီလိုမျိုးအချက်လက်စုဆောင်တဲ့အခါမှာကျွန်တော်တို့ဟို online social media ကအချက်တွေကိုကျွန်တော်တို့ရရှိပါဒါကတော့အဲ့လိုမျိုးချက်တွေအများကြီးကျွန်တော်ရရှိတယ်။ဒါပေမဲ့အခုနောက်ပိုင်းမှာမတရားရရဆက်ဆက်နဲ့ကျွန်တော်တို့ဟိုဖိနှိပ်မှုတွေဖြစ်လာတယ်။တယ်လီဖုန်းတွေအားစစ်ဆေးပြီးတော့ဖမ်းဆီးမှုဖြစ်လာတယ်။လူတွေမှာ ကိုပုံရဒေတာတွေမှာကိုလမ်းသွားရင်ဒီယူရဲ့ကိစ္စမဖြစ်ဘူးတည်နေကိုအကျောက်တရားနဲ့မယူရလို့ရုံမကောက်ဘူးတည်နေကိုစူးစောင်းထားတဲ့သူတွေကိုနောက်ထပ်အကျောက်တရားနဲ့ဖမ်းဆီးမှုတွေတယ်လီဖုန်းနဲ့စစ်ဆေးတာတွေအချက်လက်တွေစူးစောင်းတာတွေဓာတ်ပုံတွေတွေ့တာမှာအရေးယူမှုဖြစ်လာတဲ့အတွက်ဒီလိုမျိုးအချက်လက်တွေကိုကျွန်တော်တို့လုံခြုံစိတ်ချသွားနဲ့ကျွန်တော်တို့ Facebook ပို့အတွက်ခက်ခဲတော့အများကြီးရှိပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလိုမျိုးလှုပ်ဆောင်တဲ့ခြေကအကျန်းကိုများပါတယ်အခုကျွန်တော်တို့ဒီမှာဆိုလို့ရှိရင်ဒါနဲ့ပတ်သက်တဲ့လာပြောတင်ပြမှုတွေအားလုံးကျွန်တော်3000ကျော်ရှိတယ်ဒါတွေကကျွန်တော်တို့ကအချက်လက်တွေတော့စုထားတယ်အပြင်နဲ့အချက်လက်စုရမရသေးဘူးတကယ်လို့ကျွန်တော်တို့ကတရားဥပဒေညှတာကိုလှုပ်ဆောင်မယ်ဆိုရင်ပုံပုံပြီးတော့ခိုင်လုံတဲ့သက်တည်ထောက်တာဒါတွေကကျွန်တော်တို့ deep fake လို့ခေါ်တဲ့အတုလုပ်ထားတာမဟုတ်ဘူးတကယ်ဖြစ်ပျက်တယ်ဆိုတဲ့အချက်တွေကိုကျန်လဲစုံစမ်းမှုအတွက်အဲ့ဒီမှာတော့ခက်ခဲအများကြီးရှိနေတော့ပါ။ဒါကြောင့်လဲဆိုတော့လူတိုင်းကတင်ပြနေတယ်လူတိုင်းကလာတယ်အဲ့ဒါတွေကကျွန်တော်တို့ကမှန်ကန်တဲ့သတင်းတွေဖြစ်ဖို့တက်တည်ထောက်တာခိုင်လုံမှုအတွက်လုပ်ဆောင်တဲ့အမှာအရင်လိုပြည်ရင်းမှာကျွန်တော်တို့ကလှည့်လည်သွားလာနေတဲ့ဒီထားမျိုးမဟုတ်တဲ့အတွက်အချက်လက်ကိုစုဆောင်တဲ့အခါမှာအများကြီးကျွန်တော်တို့စိတ်ခေါ်မှုတော့ရှိပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်မှုပိုင်းမှာပေါ့နော်။ဒါကတော့ဘာလဲဆိုလို့ကျွန်တော်တို့ဟိုအရင်တော့ဆိုရင်တော့တရားဝင်ဆက်သွယ်တဲ့လမ်းကြောင်းတွေရှိရဲ့အခုကျတော့ကျွန်တော်တို့အနေနဲ့ဆက်သွယ်တဲ့အခါမှာဟိုကိုယ့်ရဲ့ဝန်ကြီးချက်ဒီကျွန်တော်တို့ပုံစံပူတိုင်းကဟိုပြုပြင်တော့ဟိုကြားပါလာလို့ဆောင်နေတဲ့အတွက်အရင်လိုမျိုးကျွန်တော်တို့ရုံးသိကြမဆိုင်နိုင်တဲ့ကိစ္စတခုကလည်းနောက်ထပ်ကြုံတွေ့ရတဲ့အခက်အခဲတခုပါပဲ
။ဟုတ်ကဲ့ဆိုတော့ဒီအရာတွေစုဆောင်းထားတယ်လားဟိုအချက်လက်တွေရပြီဒီအချက်လက်တွေကလည်းတစ်ဆင့်ဒါတွေကိုတကယ်တမ်းဟလား action ပေါ့လေတကယ်တမ်းအရေးယူလုံးဆောင်နိုင်တဲ့အဆင့်ကိုဘယ်တော့လောက်ရောက်နိုင်မလဲလို့မြင်မိလက်ရှိကလည်းပဲပြောရရင်ဒီဂျာကလာမျိုးသားညီညီစုရဆိုတာကဟိုကျွန်တော်နားလေသလောက်ပေါ့နော်ဝိညာဉ်ထဏာရီတာဝန်ရှိတဲ့လူတွေကတိကျတိကျစီရမှာနေရပြီးပြန်လို့ရှားနေကြတဲ့အခါကြတဲ့အခါကျခုနပြောသလိုရုပ်ပါညာလည်းပဲခိုင်မာမာရှိတဲ့အခါကျတော့တကယ်တမ်းဟလာရေးယူလို့ဆောင်နိုင်ဖို့တဲ့ခွင့်ရရှိပါဦးမလားခင်ဗျာ
ရှိပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တွေကဒီလိုမျိုးအမှန်တရားကိုပေါ်ဆောင်မယ်ဆိုရှင်ဒီအများအုံမြင်ကြတာပေါ့နော်။တရားရုံးကိုတင်မယ်ပြည်တယ်နေချမှတ်မယ်ဆိုရအပိုင်းမှာဒါကရေရှည်သွားမှာကာလလည်းအများကြီးကြာတယ်။ဒါနဲ့ကျွန်တော်တို့စလုပ်နိုင်တဲ့ကိစ္စတူပါဒီဒီစစ်အစိုးရနဲ့ပတ်သက်နေတဲ့စီအုပ်စုနဲ့ပတ်သက်နေတဲ့ကျွန်တော်တို့ဒီစီးပွားရေးတွေသူတို့လက်နက်နဲ့ပတ်သက်ပြီးလှုပ်ဆောင်နေတဲ့အချက်တွေကိုနိုင်ငံလိုက်ကျွန်တော်တို့ပထမဆုံးရက်တာကျွန်တော်တို့လှုပ်ဆောင်နိုင်ပါဘူးခုလက်သမတ်တစ်ခုလုံးမှာလဲဒါတော်တော်ကြီးကိုနေရာတိုင်းကြီးပါမြန်မာနိုင်ငံရေးကိုဆွေးနွေးလာကြပြီနောက်တစ်ခါဒီတဲ့ပုံမှုပြီးပြင်ထန်တဲ့အရေးယူမှုတွေဖြစ်လာဒါကလည်းကျွန်တော်အမှန်တရားကိုသွားဖို့အတွက်လမ်းကြောင်းဖြစ်ပါတယ်ပထမဆုံးဒီစီးအုပ်စုအနေနဲ့ဘလို့မှဆက်ပြီးအာဏာကိုထိမထားနိုင်ဖို့အတွက်ဒီလိုကအင်အားတွေလည်းယူရတယ်လို့ပြည်ပရဲ့ဖိအားတွေကျွန်တော်တို့လိုအပ်ပါတယ်အဲ့လိုမျိုးနေရာမျိုးဖြစ်အောင်လွတ်ဆောင်နေတာမှာတော့အခုကအတိုင်းအတာတစ်ခုရတော့ကျွန်တော်တို့အောင်မြင်ပြီးလို့ပြောလို့ရတယ်ဒါမှတော့လက်ရှိချိန်မှာနောက်ပိုင်းမှာကျွန်တော်တို့ဒီတရားဥပဒေရအရေးယူနိုင်တဲ့ကိစ္စမျိုးခုံရုံးတည်ပြီးတော့ဖြစ်ပေးရင်းနိုင်တဲ့ကိစ္စမျိုးကဒီပုံမှန်ချိန်ခံပြီးတော့နောက်ထပ်ရေရှည်သွားမယ့်ကိစ္စမျိုးဖြစ်ပါတယ်ရေရှည်မှာသွားမယ့်ကိစ္စတခုကိုသွားဖို့အတွက်အားလို့အားမြတာဖြစ်ပြီးတော့ဒီမဲ့စားဒီလိုမျိုးလမ်းကြောင်းကိုသွားနေခါမှာတစင်လီတစင်တိုးတက်လာတဲ့ဟာကိုအားယူပြီးတော့ပြောမယ်ဆိုတော့အောင်မြင်တဲ့ကျွန်တော်တို့တော်တော်ကြီးကိုအသိပြည့်လို့ပြောလို့ရပါတယ်ဗ
ျဟုတ်ကဲ့ဆိုတော့ဂျာကလာဒူသညွေဆူရဲ့မူဝါဒရဲ့ယက်တိကြတဲ့ပတ်သက်ရင်ဟလားဒီရင်းရောဒီပါရောပေါ့လေသူပြင်းတော့နိုင်ငံတကာကအဓိကစိတ်ဝင်စားနေတာကဘာလဲဆိုတော့ဒီတခိုင်ပြည်နယ်ကနေထွက်ပြေးသွားကြတဲ့လူငယ်လူနည်းစုတွေနဲ့ပတ်သက်တဲ့ယက်တိကြတဲ့ဘောဓာတော့ဒီလေးမှရှိနေတဲ့လူငယ်လူနည်းစုတွေကအင်္ဂလိပ်ကိုထွက်ပြေးသွားကြတဲ့လူငယ်လူနည်းစုတွေကတို့တွေဒီလူခွေချူပေါ်မှုကိုအကြီးအကျယ်ခံစားခဲ့ကြရတဲ့ပုံဖြစ်တယ်။ဆိုတော့ဒီလူငယ်လူနည်းစုနဲ့ပတ်သက်ပြီးတော့ NUG မှာ NUG NUGC ကနေပြီးတော့တိကျပြတ်သားတဲ့မူဝါဒသဘောထားမျိုးမကြားသေးဘူးလို့အဲ့လိုပြောကြတာရှိတယ်။ကျွန်တော်လည်းလူမသိနေသေးဘူးနော်။ဆိုတော့လူငယ်ချင်းနဲ့ပတ်သက်ပြီးတော့ NUG ရဲ့မူဝါဒရည်တည်ချက်သဘောထားကပါများပါလေပေါ့နော်။
NUG ရဲ့ရည်တည်ချက်မပြောခင်မှာလူခွေကိုလွတ်ဆောင်တယ်ကျွန်တော်ရည်တည်ချက်ကတော့လူခွေဆိုတာလူသားအလုံးနဲ့သက်ဆိုင်ပါတယ်။ဘသူကပဲဖြစ်ဖြစ်တခြားလူသားတယောက်ပေါ်မှာမတရားလုပ်ဆောင်ခြင်းကလူခွေချိုးဖောက်မှုဖြစ်တယ်။အဲ့တော့လူခွေချိုးဖောက်မှုမှာဘသူကဘသူလုပ်လို့ဆိုတဲ့အရာမျိုးကျွန်တော်မရှိဘူး။ဘသူကပဲဘသူကိုလုပ်လို့လူခွေချိုးဖောက်မှုကိုလူခွေချိုးဖောက်မှုရှင်းမြင်ပါတယ်။ဒါကြောင့်မလို့ကျွန်တော်ဒီလူမျိုးဒီအစိုးရမှာတာဝန်ယူတဲ့အပိုင်းမှာကျွန်တော်အနေနဲ့လူခွေချိုးဖောက်မှုကိုကျွန်တော်ကင်ကြယ်ဖို့လုပ်တယ်။လူပင်းနဲ့ပတ်သက်ပြီးရက်တီမှုတွေလုံဆောင်မှုလိုအပ်တယ်ဆိုပြီးတော့ကျွန်တော်စတင်ပြီးတော့ပြောပါတယ်ပြောတဲ့အခါမှာပထမဆုံးကျွန်တော်ကြုံတွေ့ရတဲ့အကြောင်းအရာကတော့ရိုရင်ဂျာအရှူပါ ဝိညာဉ်ရေးပေါ်မှာအရင်တော့ကပြိနေမှုတွေကျွန်တော်တို့ရှိခဲ့တယ်။ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံတကာလည်းအာရုံစိုက်နေတယ်။ဒါကြောင့်မလို့ NUG အနေနဲ့ဝိညာဉ်နဲ့ပတ်သက်တဲ့ဟိုဘူဝါဒတစ်ခုလက်တီချက်တစ်ခုချမှတ်ပေးဖို့အတွက်ကျွန်တော်ကိုဝိုင်းဝန်းပြီးတော့အကြံပြုကြပါတယ်။အဲ့တော့ကျွန်တော်အနေနဲ့ပြောတာနှစ်ချက်ရှိပါတယ်။ဟုတ်ကဲ့လူ့ခွင့်ရေးကိုခြေခံမှုတွေလိုအပ်တယ်။ဒါပေမဲ့နိုင်ငံတကာပြောဖို့အတွက်စက်ကူပေါ်မှာခြားရည်ရဲ့ policy ကိုကျွန်တော်လုပ်ချင်အမှန်တကယ်လူသားရဲ့ရှုထောင့်ရလူ့ခွင့်ရေးကိုခြေခံတဲ့ရည်တည်ချက်ဖြစ်ဖို့အတွက်ကျွန်တော်လှုပ်ဆောင်ခွင့်ပေးပါမယ်။နောက်တစ်ခါဒါမျိုးရေးမယ်ဆိုလို့ရှိရင်တော့ပါဝင်ပတ်သက်သောသူများနဲ့တွေ့ဆုံပြီးတော့သူတို့ရဲ့အသံသူတို့ရဲ့ခံစားချက်သူတို့ရဲ့အယူအဆတွေပဲထည့်သွင်းဖို့လိုအပ်တယ်ဆိုတဲ့အရာကိုတောင်းတဲ့ခါမှာသူတို့ဒီအစိုးရအနေနဲ့တာဝန်ပေးရတဲ့ကျွန်တော်ဒါမျိုးတွေ့နေရပါတယ်။အဲ့တော့ကျွန်တော်တို့တွေ့ဆုံတဲ့ခါမှာသူတို့လည်းအတန်ဒီနားဆောင်ရအောင်ကျွန်တော်တို့စိတ်ထဲမှာတွေးထားတဲ့ချက်ကိုလည်းသူတို့အနေနဲ့ဘယ်လိုလက်ခံလဲဆိုတာသိဖို့အတွက်ကျွန်တော်တို့နှစ်ပတ်လောက်ချိန်ယူရပါတယ်။အဲ့တော့မကြာမီမှာဒီလိုမျိုးကျွန်တော်တို့ NUG ကနေရက်တီရဲ့ရိညာများပေါ်မှာရက်တီချက်ပူဆက်ရှင်ပေးပါချိန်ပတ်ချက်မှာကျွန်တော်ထွက်ပါအဲ့ဒီမှာတော့ကျွန်တော်တို့အကြအားဖြင့်ပြောချင်တဲ့ကိစ္စတစ်ခုကတော့ရိုဟင်ဂျာတွေကိုရိုဟင်ဂျာဖြစ်ခေါ်တဲ့ချက်ကျွန်တော်တို့ဒါကိုလက်ခံပါ။ဘာကြောင့်လဲဆိုတော့သူ့ရဲ့ရက်တီချက်ဖြစ်တယ်။နောက်တစ်ခါရိုဟင်ဂျာတွေမြန်မာနိုင်ငံအတွင်းမှာတခြားနိုင်ငံသားနဲ့တန်းတူနော်သူတို့ဘုံမှာလူ့ခွေချုပ်ပေါက်တာဘလို့မှကျွန်တော်တို့လက်မခံဘူး။ဘသူ့ဘုံမှာဖိတားခြင်းမရှိစေရ။လူတစ်ဦးတစ်ယောက်ရဲ့တစ်ဦးချင်းခွေကိုကျွန်တော်တို့လက်ခံတယ်အသိမှတ်ကြည့်တယ်ကာကွယ်ပေးမယ်။နောက်တစ်ခါကျွန်တော်တို့ဒီကျွန်တော်တို့82ဥပဒေပေါ့နော်နိုင်ငံသားဥပဒေပါအမေချင်းအများကြီးရှိတယ်။135ဆိုရင်နံပါတ်ကိုခြေခံပြီးတော့နိုင်ငံသားတတ်မှတ်တဲ့ဟာပါ Ranger တွေမကအောင်တခြားလူမျိုးတွေပါအများကြီးကျွန်တော်ထိခိုက်တဲ့ဟာမျိုးဖြစ်တယ်။ဒါကြောင့်မလို့82ဥပဒေကိုကျွန်တော်တို့ keep နေတဲ့ဥပဒေဖြစ်ကျွန်တော်တတ်မှတ်တယ်။ဒီဥပဒေကိုကျွန်တော်ပယ်ဖြတ်ပြီးတော့တကယ်နိုင်ငံသားအဖြစ်ကိုကျွန်တော်တို့ရရှိရတတ်တော်သူများအားလုံးဝေးပွားမှုမှာခြေခံပြီးတော့လက်ခံတဲ့နိုင်ငံသားဥပဒေကိုရှေ့ဆက်လက်တွဲလှုပ်ဆောင်သွားဖို့အတွက်ဒီစည်းရေးဆွဲသွားဖို့အတွက်ရှေ့လုံနေစမှာကျွန်တော်ချမှတ်တာဒါလေးကတော့ပါတဲ့ချက်တွေတချို့ချက်ကိုကောက်တုတ်ပြောပြ
တိတ်ကြားရင်းစရာဘာလို့ဒီမှာပဲပြေဆုံးထွက်လာမှာပေါ့နော်ဒါ
ဒါလေးကျွန်တော်တို့အခုတော့နောက်ဆုံးစစ်ချီရောက်နေပါပြီ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့စောင့်ညော်နေပါမယ်ပြေရဘူးဆိုတော့ဒီမေကုန်းကတော့လူခွင့်ရင်းတိုင်းတော့မသက်ဆိုင်ပါဘူးဒါပေမဲ့ကော်မျိုးမင်းကိုတိုင်ကဟလာဒီဆီယနာသိန်းပတိုင်ငယ်ရလဲပဲဒါလူခွေနဲ့ပတ်သက်တော့ဆောက်လုပ်လာတယ်ဆီယနာသိန်းနဲ့ကာလာနောက်ပိုင်းမှာလဲပဲဆီယနာသိန်းတောင်အခိုင်မာဆန့်ကျင်ပြီးတော့အခုဆိုရင်အစိုးရအဖွဲ့တွေမှာတော့တာဝန်ယူပြီးတော့ဝင်လုပ်တဲ့အဆင့်ကိုရှိလာပြီပေါ့နော်ကျွန်တော်ကော်မတီရဲ့အမြင်သဘောတော့ကိုသိချင်တာပါဒီအကြမ်းဖက်စီဒီအမ်လှူရှာမှုနောက်တစ်ခါအဲ့ဒါຫນွေဦးဒေါ်လန်ကြီးနောက်တစ်ခါဒီ generation z ပေါ့နော် generation z မျိုးဆက်တဲ့လူငယ်တွေသူတို့လှုပ်ဆောင်နေတာသူတို့ရဲ့ရည်တည်ချက်တွေစသဖြင့်ဒါတွေကိုအခိုင်မာထောက်ခံနေကြတဲ့လူတွေရှိတယ်ဆိုတာလည်းကျွန်တော်တို့အားလုံးသိပါတယ်အထက်မှာလည်းပဲဒါရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်အခေါ်ကျွန်တော်သုံးညနေဘောရတာကတော့ non believer ပေါ့နော်အာဒါဒီအောင်မြင်ဖို့မလွယ်ဘူးအောင်မြင်မှုရဖို့ဖြစ်တယ်ဒီလိုရတဲ့ကတော့တိတ်တော့မဟုတ်လာဘူးစသဖြင့် CDM ကိုလည်းမယုံကြည်ဘူးຫນွေဦးဒေါ်လာကြီးကိုလည်းမထောက်ခံဘူး generation ကြီးကလုံးနေတာကိုလည်းပဲအန်းအန်းအန်းဆိုတော့လူမျိုးတွေရှိပါတယ်ဒါအခိုင်အမာကိုရှိတယ်အဲ့ဒီလူမျိုး non believer တွေနဲ့ပတ်သက်ပြီးတော့အောင်မြင်မှုဘာများပြောချင်လဲ
ယုံကြည်ခွင့်မတူပဲပြခွင့်ရလူသားရဲ့ခွင့်ရယ်ဒါပေမဲ့မယုံကြည်တာကြောင့်မို့လို့ကျွန်တော်တို့အနှောက်ယှက်ပေးတာနောက်တခါမဟုတ်မမှန်တဲ့ဒိဋ္ဌိနဲ့ပြောကြတာနောက်ကဒါနဲ့ပတ်သက်ပြီးတော့เนาะကျွန်တော်တို့မှားယူတဲ့ဒိဋ္ဌိတွေချက်တာတကူကဒါတော့မဖြစ်တဲ့အကြောင်းပြဖြစ်တယ်လို့ပဲပြောချင်ပါတယ်အဲ့ဒီတော့မျိုးဆက်သစ်တွေပါဝင်နေတဲ့ဒီတိုက်ပွဲမှာကျွန်တော်တို့ပြည်တွင်းရဲ့အင်အားတွေမလျော့ဘူးလေလိုအပ်တယ်တစ်ချိန်တည်းမှာရင်ကြီးပရဲ့စာနာနားလည်မှုနဲ့ပူးပေါင်းပါဖို့လိုအပ်ပါတယ်အဲ့တော့တစ်ခါကြီးကျွန်တော်တို့တိုက်ပွဲကြလာပြီလေဟုတ်အားမလို့အားမရဖြစ်တာရှိပါလေဒါပေမဲ့ကျွန်တော်တို့ကခစ်ပေါင်းစနစ်ပေါင်းများစွာတည်ရှိနေတဲ့အရာကိုထူထောင်နေရတာဖြစ်တဲ့အထက်ထဲအများကြီးဖြစ်နေတာဖြစ်တဲ့အတွက်စိတ်ဓာတ်ညော့မယ်လို့ခံစားတိုင်းခံစားတိုင်းအောင်အောင်မြင်ရမယ်ဆိုတဲ့စိတ်ထားမျိုးလက်ရှိလှုပ်ဆောင်နေတဲ့လုပ်ငန်းတွေမှာအောင်မြင်မှုတွေကိုဆက်လက်ပြီးတော့အားကြီးပြီးတော့ရှေ့ကိုဆက်လက်တိုးကြပါလို့တိုက်တွန်းလိုပါတယ်အားလုံးနဲ့ဒေသပါတယ်နော
်ဟုတ်ကဲ့ပါမဟာလက်တဲ့ဂျာကအချင်းပေးပြီးတော့ကျေးဇူးပေးတဲ့အတွက်ဒီပဲကျေးဇူးတင်ပါတယ်ဘောမျိုးမင်
းဟုတ်ကဲ့ကျေးဇူးတင်ပါ
တယ်ကျမ်းမာစွာနဲ့အေးရန်ကင်းစွာနဲ့သွားခြင်းနဲ့ပန်းနိုင်ကိုရောက်နိုင်ပါစေလို့ဆုတောင်းပေးပါတယ်ခင်ဗျာ
ယုံကြည်စွာနဲ့ဆက်လက်လျှောက်လှမ်းနေပါခင်ဗျာကျေးဇူးတင်ပါတယ
်မင်္ဂလာပါ
ါရှင်။ဥက္ကဋ္ဌအောင်ကြီးရဲ့ပြည်ပြင်းသတင်းသုံးသပ်ချက်အစီအစဉ်ကိုကျင်းဆက်ဖို့အချိန်ရောက်ပါပြီ။ဗဟိုဘဏ်ရဲ့ကင်တွယ်မှုတိုင်းပြည်စည်းဝါးရေးကြဆင်းစေသလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဥက္ကဋ္ဌအောင်ကြီးနဲ့အတူကျမအင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရရှင်။
ကျော်လာ16ရက်နေ့စွဲနဲ့ထုတ်ပြန်တဲ့စစ်ကောင်စီလက်အောက်မြန်မာနိုင်ငံတော်ဗဟိုဘဏ်ရဲ့ဘဏ်သီးသီးအတွက်ညွှန်ကြားလွှာကြောင်းဘဏ်တွေစီးပွားရေးလုပ်ငန်းတွေတင်မကဘဏ်စင်းရှိတဲ့သာမန်ပြည်သူတွေကြားမှာပါအတော်လေးလှုပ်လှုပ်ခတ်ခတ်ဖြစ်သွားစေခဲ့ပါတယ်။ငွေသားစီမံခန့်ခွဲမှုကောင်းမွန်စေရန်နဲ့ Digital Payment များဖြင့်ဆောင်ရွက်ရန်ကိစ္စလိုခေါင်းစဉ်တတ်ထားတဲ့အဲ့ဒီညွှန်ကြားလွှာကြောင်းဘဏ်တွေကနေငွေသားထုတ်ယူမှုပိုပြီးခက်ခဲစေမှာဖြစ်လို့စီးပွားရေးသမားတွေရောပြည်သူတွေပါအတော်လေးစိတ်အနှောက်အယှက်ဖြစ်သွားကြတာပါ။ဘိုလ်ပန်ရဲ့ညွှန်ကြားချက်မှာဘာတွေဖော်ပြထားသလဲ။အဲ့ဒီညွှန်ကြားချက်တွေဟာဘဏ်တွေနဲ့ငွေကြေးအနှံသူတွေကြားသဘောတူညီထားကြတဲ့ပဋိညင်တွေနဲ့ရောကိုက်ညီမှုရှိပါရဲ့လား။ဘိုလ်ပန်ရဲ့အဲ့ဒီညွှန်ကြားချက်ကြောင့်လက်တွေ့ငွေကြေးကဏ္ဍနဲ့စီးပွားရေးကဏ္ဍမှာဘလို့သက်ရောက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့ကိစ္စစိတ်ဝင်စားဖို့ကောင်းပါတယ်။
ဗဟိုဘဏ်ရဲ့ညွှန်ကြားချက်ထဲမှာဘဏ်ထဲငွေကြေးအနှံထားတဲ့ပြည်သူတွေကိစ္စအဓိကပါဝင်ပါတယ်။ညွှန်ကြားချက်ညီတန်းမှာဘဏ်တွေအနေနဲ့ငွေစုပန်အငွေတွေအချိန်ပိုင်းအငွေတွေနဲ့ပတ်သက်ပြီးမိမိတို့ရဲ့ customers တွေကိုဝန်ဆောင်မှုပေးရမှာအဲ့ဒီအငွေတွေဟာချက်ချင်းပေးရမယ်စည်ရင်းရှင်အငွေသဘောမျိုးဖြစ်နေတာကြောင့်ငွေစုပန်နဲ့အချိန်ပိုင်းအငွေတွေရဲ့ရည်ရွယ်ချက်ကိုအကောင့်ထဲမပေါ်နိုင်တဲ့အပြင်မိမိတို့ဘဏ်ရဲ့ငွေကြေးလွယ်ကူမှုနဲ့Assets and Liabilities Management ထိန်းချုပ်မှုအားနည်းတာကိုတွေ့ရတယ်လို့ဆိုပါတယ်။ဒါကြောင့်အဲ့ဒီငွေစုပန်စီရင် Saving Account ကနေငွေလာထုတ်ရင်စည်ရင်းရှင်အငွေ Current Account တွေလိုချက်ချင်းထုတ်ပေးခြင်းမပြုဘူး။အဲ့ဒီငွေစုပန်စီရင်တဲ့ကငွေတွေကိုအတိုင်းအတာပမာဏတစ်ခုသတ်မှတ်ပြီး Current Account တဲ့ကိုပြောင်းထည့်။အဲ့ဒီ Current Account တဲ့ကမှတပတ်ကိုတစ်ချိန် ATM ကနေဖြစ်စီအခြားပေးတွေ wallet တွေနဲ့ချိတ်ဆက်ဆောင်ရွက်ပေးဖို့အချိန်ပိုင်းအငွေတွေနဲ့ပတ်သက်လို့ကတော့သူ့တက်တန်းစီရောက်မှသာငွေထုတ်ပေးဖို့ဆိုပြီးဖော်ပြထားပါတယ်။လူရင်းအသေးပဲကတော့ saving account နဲ့ time deposit တွေကို ATM ကနေဖြစ်စီဘဏ်စာအုပ်နဲ့ဖြစ်စီငွေဆက်ကူထုတ်မပေးဖို့ညွှန်ကြားလိုက်တာပါပဲ။လက်ရှိဘဏ်တွေမှာငွေကြေးအနှံထားတဲ့တန်းနဲ့ချီတဲ့ပြည်သူအများစုကြီးဟာငွေစုပန်စာအုပ်လို့ခေါ်တဲ့ saving account တွေဖွင့်လှစ်ထားတာမို့ဗဟိုဘဏ်ရဲ့အဲ့ဒီညွှန်ကြားချက်ရိုက်ခတ်မှုကြီးမားကျယ်ပြန့်တာဖြစ်ပါတယ်။ဒီနေရာမှာဗဟိုဘဏ်ရဲ့ညွှန်ကြားချက်ဟာပြည်သူတွေကဘဏ်တွေမှာငွေကြေးအနှံပြီးဖွင့်လှစ်ထားတဲ့ account တွေရဲ့ customer နဲ့ဘဏ်သဘောတူညီချက်ပဋိညင်တနည်းအားဖြင့်စည်ရင်းစည်းကမ်းနဲ့ကိုင်းညီပါရဲ့လားဆိုတာအရင်ကြည့်ဖို့လိုပါတယ
်ပြည်သူတွေဟာဘဏ်တွေမှာငွေကြေးအနှံပြီးအကောင့်ဖွင့်တဲ့အခါဘယ်လိုအကောင့်အမျိုးအစားကိုဖွင့်မလဲအဲ့ဒီအကောင့်အမျိုးအစားမှာဘယ်လိုစည်းကမ်းချက်တွေပါပြီးကိုကဘာတွေအကျိုးခံစား권ရှိမလဲဆိုတာလက်ကမ်းစာဆောင်လေးတွေနဲ့အသိပေးလေးရှိပါတယ်ဒါတွေမကဘဏ်တွေရဲ့ website တွေမှာဝင်ကြည့်လို့လည်းရပါတယ်နမူနာအားဖြင့်ကမ္ဘောဇားဘဏ်ရဲ့ website ဖော်ပြချက်အရငွေစုပန်စာအုပ် saving account ဖွင့်စဉ်သူတွေအနေနဲ့ကနဦးအငွေအနည်းဆုံးကျပ်1800မှာဖြစ်ပြီးဘန်စာအုပ်ထဲမှာလက်ကျအနည်းဆုံးကျပ်1000ကျန်ရမယ်လို့ဖော်ပြထားပါတယ်။အတုံးလုံးတစ်နှစ်900ခန့်လုံးရမှာဖြစ်ပြီးငွေသွင်းတာကိုကန့်သတ်ချက်မရှိအချိန်ချင်းသွင်းနိုင်ပေမဲ့ငွေထုတ်ယူတာကိုတော့တပတ်ကိုတစ်ချိန်ငွေပမာဏကန့်သတ်ချက်မရှိထုတ်ယူနိုင်တယ်လို့ဆိုထားပါတယ်။ဒါရင်မကအရင်ပုံမှန်အခြေအနေတွေတုန်းကအဲ့ဒီငွေစင်းကိုဘန်ကနဲ့ချိတ်ဆက်ပြီး ADN set တွေမှာတစ်နှစ်ကိုအများဆုံးကျပ်10သိန်းအထိရဲ့အကန့်အသတ်မရှိထုတ်ယူနိုင်ခဲ့တာပ
ါ Time deposit စည်ရင်းတည်အငွေကတော့ကိုက6လတစ်နှစ်အပ်ထားရင်အဲ့ဒီအချိန်ရောက်ရင်အငွေရောအတိုးကိုပါထုတ်ယူနိုင်တယ်လို့အဲ့ဒီအချိန်မစေပဲဘယ်အချိန်မှမဆိုအချိန်မရွေးငွေတွေပြန်ထုတ်ယူနိုင်တယ်ဒါပေမဲ့သက်မှတ်ကာလမပြည့်ရင်အတိုးတော့မရဘူးလို့ဆိုထားပါတယ်တကယ်တော့ဘဏ်တွေမှာငွေကြေးအနှံထားတဲ့အကောင့်အမျိုးအစားအားလုံးဟာရနိုင်တဲ့အတိုးနှုန်း၊ရာခိုင်နှုန်းအတိုးပေးတဲ့ပုံစံကွဲပြားတာကလွဲပြီးကိုယ်ငွေကိုပြန်ထုတ်တာကိုတော့ပမာဏအကန့်အသတ်မရှိအချိန်မရွေးထုတ်ယူလို့ရနိုင်တာကြီးပါဒါဒီမကကိုယ့်အကောင့်ကိုကိုပြန်ပိတ်သိမ်းနေဆိုရင်လေသွင်းထားသမျှအားလုံးတစ်ချိန်နဲ့ပြန်ထုတ်လို့ရပါတယ်
ဒါဟာ customer တွေနဲ့ bank တွေကြားသဘောတူညီပြီးအတိအလင်းထောက်ပြန်ထားတဲ့ပရင်းရှင်စည်းကမ်းဖြစ်တယ်လို့အဲ့ဒီပရင်းရှင်ကြောင့်ပဲတည်သူတွေဟာ bank တွေမှာငွေကြေးအနှံကြတာဖြစ်ပါတယ်။နှစ်ဦးသဘောတူစည်းရင်းစည်းကမ်းတွေဖြစ်တာကြောင့် customer တွေဘက်ကရောဘန်တွေဘက်ကပါအဲ့ဒီစည်းရင်းစည်းကမ်းတွေလိုက်နာဖို့လိုပါတယ်။အခုတော့ဗဟိုဘဏ်ဟာ customer ပြည်သူတွေနဲ့ဘန်တွေကြားထားရှိတဲ့ပရင်းရှင်တွေချိုးဖောက်ဖို့အထားရငွေတွေပြန်ထုတ်မပေးဘူးဘန်တွေကိုပြောင်ပြောင်တင်းတင်းညှို့ချလိုက်တဲ့သဘောတက်ရောက်နေရတွေ့ရပါတယ်။ဒါဟာဒီမိုကရေစီနဲ့ဈေးကွက်စီးပွားရေးစနစ်ရှိတဲ့နိုင်ငံတွေမှာဆိုတန်းနဲ့ချီတဲ့ customer တွေဟာဘန်တွေကိုတရားစွဲကိုငွေကိုပြန်ရဖို့တွေမကရော်ကြေးတွေပါပေးဖို့တောင်းဆိုနိုင်တဲ့အနေအထားမျိုးပါ။ဗဟိုဘဏ်ရဲ့ညှို့ချချက်ဟာအဲ့လောက်မကသေးပါဘူး။ညှို့ချချက်နံပါတ်1အပိုက်ကငယ်မှာအစိုးရတင်တာအောင်သူတွေအတွက်ဘဏ်တွေကနေငွေသားထုတ်မပေးဘဲဘဏ်အကောင့်တွေကိုစည်ရင်းလွှဲပြောင်းပေးတာချက်လက်မှတ်နဲ့ပဲထုတ်ပေးပါလို့ဆိုထားပါတယ်ဒီအခြေအနေကြောင့်လက်ရှိအစိုးရတင်တာအောင်ပြီးလန်ဒတာဆေးရုံကျောင်းအပောင်ဝင်တိဆောက်ရေးလုပ်တဲ့သူတွေဟာကုန်ကျန်းနဲ့လုံအားကားတွေပေးချေဖို့ဘဏ်တွေကနေငွေသားထုတ်ယူမရတာကြောင့်အကြီးအကျယ်အခက်အခဲကြုံနေရပါပြီဒါတွေမကကုမ္ပဏီတွေလုပ်ငန်းတွေကိုလည်းမဖြစ်မနေကိစ္စမှအပကျန်းနာတွေကိုငွေသားထုတ်မပေးဘဲဘဏ်စည်းရင်းလွှဲပြောင်းမှု digital payment တွေနဲ့ပဲပေးဖို့ကုန်ပစ္စည်းရောင်းချတဲ့ store ဆိုင်ကြီးတွေနဲ့လုပ်ငန်းတွေကိုလည်းတစ်လအတွင်းရောင်းချရငွေရဲ့90ရာခိုင်နှုန်းအောက်ကိုပဲငွေသားထုတ်ပေးဖို့ညွှန်ကြားထားတာတွေ့ရပါတယ
်။လက်ရှိဘဏ်ဘဏ်ရဲ့ဘဏ်ဆိုင်ရာငွေကြေးကဏ္ဍဆိုင်ရာကင်တွယ်ပုံတွေကိုကြည့်ရင်စစ်ကောင်စီလက်ထက်မှာဘဏ်တွေမပြိုလဲစေရဆိုတဲ့ရည်မှန်းချက်တစ်ခုအတွက်customer ပြည်သူတွေစီးပွားရေးလုပ်ငန်းရှင်တွေဘဏ်နဲ့အလုပ်လုပ်နေသူတွေရဲ့ရပိုင်ခွင့်အမျိုးမျိုးချိုးဖောက်နေတဲ့သဘောမြင်တွေ့နေရပါတယ်ဒီလိုကင်တွယ်မှုကြောင့်ငွေကြေးနဲ့စီးပွားရေးကဏ္ဍအဲ့ဒါနဲ့ဆက်နွယ်တဲ့အခြားသောကဏ္ဍအသီးသီးကိုဆိုးကျိုးတွေရပ်ခတ်နေပြီးဘဏ်တွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုကလည်းတစ်နေ့ထက်တစ်နေ့ပိုပိုပြီးကျဆင်းလာနေတာတွေ့မြင်ကြရပါတယ်ဒီလိုချိန်ဒီအောက်မှာဘုရုံမူကြီးမင်းအောင်လှိုင်ဦးဆောင်တဲ့ဆက်အနာသမှုနောက်ပိုင်းကျဆင်းသွားတဲ့နိုင်ငံစီဝါရေးပြန်လဲနလန်ထူမဲ့အရေးလက္ခဏာမျိုးကိုတော့မမြင်မတွေ့ရသေးတော့ပ
ါဘူး View American တဲ့မြန်မာဘာသာအစီအစဉ်တွေကို Washington မြို့တော်ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဆက်ပြီးတော့မြန်မာပြည်ကပေးစာများအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ကျွန်မအေးသနာကျပါကင်းရှင်းပြမင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော့ရှင်နှင်း VOE ကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေ VOE Facebook စာမျက်နှာပေါ်မှာလာပြေးကြရတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့ VOE တေးချစ်တော်ရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဖျော်ဖြေပေးဦးမှာဖြစ်ပါလိမ့်။ကျွန်တော်တို့ VOE ကထုတ်လွှင့်ပေးတဲ့ရုပ်မြင်သံကြား line set နဲ့ပတ်သက်ပြီးတော့မေးလာကြတဲ့သောရရှင်ရဲ့စာတွေကိုပထမဆုံးဖော်ပြပေးသွားခြင်းပါတယ်။ဘဝအိခိုင်ဆိုတဲ့သောရရှင်က RF နဲ့ VOE ပူးပေါင်းထုတ်လွှင့်တဲ့24မြန်ဆောင်ခုနှစ်ရုပ်သံကိုသူတို့ကလည်းဘလို့ဖန်ယူကြည့်ရှုလို့ရပါမလဲတဲ့။သူပြောခြင်းနဲ့24မြန်ဆောင်ခုနှစ်ဆိုတာ24နိုင်နေစဉ်ထုတ်လွှင့်ပေးတာကိုဆိုလိုတာဖြစ်ပါတယ်နော်။အောင်ပြောရင်းဆိုတဲ့သောရှင်ကတော့ VOE နဲ့ RFA တို့ပေါင်းပြီးတော့မြန်မာနိုင်ငံအတွက် Thaicom စစ်ကဂျူရုကနေ channel တစ်ခုလွှင့်မှာမဟုတ်လားတဲ့မေးလာပါ誒ဟုတ်ပါတယ်ဒီသောရှင်နေမေးထားတဲ့ကျမတို့ရဲ့ရုပ်သံ line အသေးချောင်းနည်းနည်းပြောပြကြပါရနော်ကျမတို့ VOE American တန်းကနေပြမြန်မာဘာသာအစီအစဉ်တွေကိုလူရုမိတ်ဆွေရုပ်သံ line ကနေထုတ်လွှင့်ပေးနေပါပြီနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုဖြစ်ပါတယ်မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းအခြေအနေတွေနဲ့ပတ်သက်လို့လူထုအတွက်သတင်းမြန်တွေကိုအချိန်နဲ့တပြေးညီတင်ပြဖို့ရည်ရွယ်ချက်နဲ့ဒီလူထုမိတ်ဆွေရုပ်သံအစီအစဉ်ကို American ကမ္ဘာသတင်းမီဒီယာ USAGM ကနေပြီးတော့ဇွန်လ6ရက်နေ့ကစပြီးတော့စတင်ထုတ်လွှင့်ပေးနေကြပါဖမ်းယူကြည့်ရှုနိုင်တဲ့ရုပ်သံလိုင်းအသေးစိတ်ကိုကျွန်တော်တို့ VOA website စာမျက်နှာပေါ်မှာပေါ်ပြပေးမှာဖြစ်ပါတယ်လူရုမိတ်ဆွေရုပ်သံအတပတ်ခုနှစ်ရက်တနင်္လာ24နာရီထုတ်လွှင့်ပြတာဖြစ်ပြီးတော့ VOE နဲ့ RFA ရုပ်မြင်သံကြားအစီအစဉ်တွေပူရဲထုတ်လွှင့်နေတာဖြစ်ပါတယ်။ဘယ်ချိုရုဆောင်ကနေဖန်ယူလို့ရရှိလဲဆိုတဲ့မေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမတို့ UTEL Set 70B ကနေပြီးတော့ Channel 9အဖြစ်ဆိုရင်တော့တရားတက်ကနေပြီးတော့ထုတ်လွှင့်ပေးနေပါရဲ့ရှင်။ Facebook မှာရှာကြည့်မယ်ဆိုရင်လည်းဒီဂျိုရုဆလောင်ကျွမ်းကျင်သူတွေရေးထားတဲ့ဒီအသေးစိတ်အချက်လက်တွေဘယ်လိုဖတ်ယူနိုင်လဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတွေ့ရှိရနိုင်ပါတယ်နော်အဲ့လိုနားလည်တဲ့သူတွေရေးထားတဲ့ post တစ်ခုမှာဆိုရင်တော့ဒီလူရုမိတ်ဆွေရုပ်သံလိုင်းကို KU ဘန်လို့လူသိများတဲ့အိမ်ဝန်တိုက်ရိုက်ဆက်သွယ်နိုင်တဲ့ TV ဂျိုရုနှစ်ခုရနေပြီးတော့ဖတ်ယူရရှိနိုင်ပါတယ်တဲ့ဒီနောက်ဆုံးပြောတဲ့အချက်ကိုကျွန်မတို့အတီမပြုတ်ပေးနိုင်ပါဘူးနော်အဓိကကတော့ကျွန်မဒီကနေပြီးတော့အဲ့ဒီရုံမြင်တဲ့ကြာ KU ဘန်ဖတ်ယူမှုကိုကျွန်မတေချာမသိလို့ဖြစ်ပါလိမ့်ရှင်။ဒါပေမဲ့တေချာတာကတော့ကျွန်မတို့ VOA American တန်ထုတ်လွှင့်ပေးနေတဲ့ရုပ်သံလိုင်းလူလူမိတ်ဆွေရုပ်သံလိုင်းကို UTSS 70B လိုင်းအဖြစ်ဆိုရင် Channel 101ကနေပြီးဖတ်ယူကြည့်ရှုနိုင်ပါလိမ့်ရှင်။ခုလိုမျိုးလူရုမိတ်ဆွေရုပ်တံလိုက်ထောက်လွှင့်မှုကိုကြိုးစားပါတယ်လို့ပြောလာတဲ့သရရှင်နေကြမှာတော့သရရှင်မက်ဆန်နာက
မင်္ဂလာပါ VOA ရေရုပ်တံထောက်လွှင့်အစီအစဉ်တစ်အတွက်ဂုဏ်ယူဝမ်းသာရပါတယ် VOA သတင်းဌာနကြီးတိထက်တိုးတက်အောင်မြင်ပါစေ26ရက်နေ့ဂျွန်မနက်သတင်းမှာဒေါခင်ဆိုဝဲတင်ဆက်ကြေညာပေးတာကြားလိုက်ရပါတယ်တချိန်ကသုတဆုံလေအမေရိကန်တခွင်ကဏ္ဍကိုမညှို့ညူလွင်နဲ့ပူးတွဲတင်ဆက်ပေးခဲ့တာကိုပြန်ပြီးတော့အောက်မြင်မိပါတယ်ဒေါက်ကင်မျိုးသက်ရဲ့ဤပညာကန္တာမှာအချိန်နဲ့အကိုက်သတိထားစရာတွေတင်ဆက်ပေးနေတာကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများကျမ်းမာအေးချမ်းပါစေ
။ VOA ကိုအားပေးနေကြတော့ရှင်မက်ဆန်နာမက်ဆန်နာကနေစာရေးပို့လာတာဖြစ်ပါတယ်။ရခိုင်ပြည်နယ်မင်းများမြို့နယ်ကတော့ရှင်ကိုအောင်မြင့်ကတော့အင်တာနက်ပြတ်တောက်တဲ့ခါမှာရေဒီယိုနဲ့အစီအစဉ်တွေကိုဖမ်းယူရရှိလို့အထူးကျေးဇူးတင်ပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။မင်္ဂလာပါ VOA မြန်မာပိုင်းအစီအစဉ်ခင်ဗျာ။အခုလိုနိုင်ငံရေးမတည်မငြိမ်ဖြစ်နေတဲ့အချိန်မှာသတင်းရင်းမြန်မှန်ကန်သိရှိနိုင်မှုဟာသေရှင်ရေးတမျှအရေးကြီးပါတယ်။အချိန်လုံးကလူတွေဟာသတင်းမသိရှိနိုင်လို့သေဆုံးကြရတယ်။အခုတော့သတင်းတွေများလွန်းလို့ဘယ်ဟာယုံရမှန်းမသိလို့သေဆုံးရတဲ့သူတွေအများကြီးပါပဲ။ဒီတော့ VOA မြန်မာပိုင်းအစီအစဉ်လို့အားကိုးအားထားရတဲ့နိုင်ငံသားသတင်းဌာနတွေကိုပဲအင်တာနက်ရတဲ့အခါဆိုရှယ်မီဒီယာနဲ့ YouTube တွေကတဆင့်ဒါမှမဟုတ်အင်တာနက်ပြတ်တောက်တဲ့အခါမှာဗီဒီယိုကတစ်ဆင့်အမြဲမပြတ်နားထောင်နေရပါတယ်။သတင်းတွေကိုအချိန်နဲ့တပြေးညီထုတ်လွှင့်ပေးတဲ့အတွက် VOA မြန်မာပိုင်းအစီအစဉ်ကိုကျေးဇူးတင်သလို VOA ဝိုင်းတော်သားများအားလုံးကိုလည်းကျေးဇူးတင်ပါတယ်။ VOA ဝိုင်းတော်သားများအားလုံးကျန်းမာကြပါစေ။ဒီထက်မကသတင်းအစီအစဉ်များကိုထုတ်လွှင့်နိုင်ကြပါစေခင်ဗျာ
။ရခိုင်ပြည်နယ်မင်းများကကိုအောင်မြင့်ဖြစ်ပါတယ်။ဟုတ်ကဲ့ပါ။အစ်မတို့အထူးကြိုးစားနေပါတယ်။ကိုအောင်မြင့်ရေခုနကတော့ကျွန်မပြောသွားသလိုမျိုးလူလူမိတ်ဆွေရုပ်သံလိုင်းမှာကျမတို့ရဲ့ VOA အစီအစဉ်တွေနောက်ပြီးတော့ RFA အစီအစဉ်တွေကို24နာရီပတ်လုံးထုတ်လွှင့်ပေးနေပါတယ်เนาะအဆင်ပြေရင်တော့ဖမ်းယူကြည့်ရှုပါလို့အကြံပြုချင်ပါတယ်ဒီလိုကိုရင်းလာတဲ့သွားရှင်တွေရဲ့ပေးစာတွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့နိုင်ငံရေးရာကိစ္စတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာကြတဲ့စာတွေကိုလည်းလက်ခံရရှိပါတယ်။ဒီထက်ကသောရရှင်တွေရဲ့စာတွေကိုအလင်းသိမ့်သိသလိုဖော်ပြပေးနေတာမှာသောရရှင်တယောက်ပြီးခဲ့တဲ့တစ်ခေါက်ကလည်းသူ့ရဲ့စာကိုဖော်ပြပေးခဲ့ပါတယ်။အဲ့သောရရှင်ရဲ့သူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုပြောပြချင်ပါတယ်ဆိုပြီးတော့အခုလိုထပ်ပြီးရေးလာပါတယ်ရှင်။မြန်မာနိုင်ငံကလက်ရှိဖြစ်နေတဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုထည့်ဟပ်ပြီးရေးပြလာတာပါ။
မြန်မာနိုင်ငံရေးပေါ်အမြင်တို့လေးမျှဝေပါရစေ။အရင်တစ်ခေါက်ကအမြင်လေးကို VOA ကတစ်ချိန်ကြားခဲ့ရပြီဖြစ်ပါတယ်။ဒုတိယချိန်ထပ်ပြီးပြောချင်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာတမိုင်းမှာကိုမရှိခဲ့ဘူးသေးပါ။ကိုလိုနီလက်အောက်ခံကနေလွတ်လပ်ရေးကိုယူခဲ့ကြတယ်။လွတ်လပ်ရေးယူလာတဲ့ဗိုလ်ချုပ်လှုပ်ကြံခံရတယ်။ဒါကဒီမိုကရေစီကိုလှုပ်ကြံတာပါပဲ။ပြောရရင်1948ဇန်နဝါရီလကနေစစ်တပ်ကအကြမ်းဖက်ဝါဒစနစ်နဲ့အုပ်ချုပ်လာတာဒီနေ့အထိပါပဲဒီတော့မြန်မာနိုင်ငံမှာဒီမိုကရေစီဆိုတာမရှိခဲ့ဘူးသေးတာဖြစ်ပါတယ်မြန်မာနိုင်ငံလို့မဖြစ်လာခင်ကမှပူတောင်းကောင်းသေးတယ်တောင်တန်းဒေသတွေမှာကိုနီကိုစနစ်နဲ့လူမျိုးအလိုက်အကျိုးပေးတင့်လျော်သောအုပ်ချုပ်ရေးစနစ်တွေနဲ့တည်ငြိမ်အေးချမ်းခဲ့တယ်ဗိုလ်ချုပ်ဦးဆောင်နဲ့တိုင်းနာခေါင်းဆောင်တွေအနေနဲ့သဘောတူထုတ်ဆိုခဲ့တဲ့ပင်လုံစာချုပ်မတိုင်ခင်အခြေအနေကိုပြန်ရောက်ဖို့လိုနေပြီအဲ့ဒီအခြေအနေကိုပြန်မရောက်စေချင်စစ်တပ်ကအပြောင်းလဲလုပ်ရမယ်မလုပ်ရင်မရတော့ပါဘူးအခုခေတ်ကဟိုးအရင်ကဦးနေဝင်းဦးစောမောင်ဦးသန်းရှူတို့ရဲ့ခေတ်လိုမျိုးဖြစ်မယ်လို့ဦးမင်းအောင်လှိုင်ရဲ့တွက်ချက်မှုဟာအမှားကြီးဖြစ်ပါတယ်ဒီအမြင်နဲ့တွက်ချက်မှုကိုအပြောင်းလဲမလုပ်ရင်နိုင်ငံရေးတည်ငြိမ်မှုလုံးဝရှိလာနိုင်စရာအကြောင်းမရှိတာသိကြပါတယ်အခုလက်ရှိဒီမိုကရေစီတိုက်ပွဲဆင်နွှဲနေတဲ့နိုင်ငံရေးခေါင်းဆောင်တွေထက်အခုမပေါ်လာသေးတဲ့ အနာဂတ်ဒီမိုကရေစီတိုက်ပွဲဆင်နွှဲလာမယ့်ခေါင်းဆောင်တွေကပိုမိုများပြားနေပါလိမ့်မယ်။ပိုမိုကောင်းမွန်တဲ့နည်းလမ်းများနဲ့တိုက်ပွဲဆင်နွှဲလာဖို့ပြင်ဆင်နေတဲ့အနာဂတ်ခေါင်းဆောင်ဆက်ရှိနေမယ်ဆိုတာကိုဥမေအောင်လှိုင်မြင်သင့်တယ်။ဒီလိုအလုံးအနေနဲ့ကတော့လက်ရှိဥမေအောင်လှိုင်ဦးဆောင်တဲ့မြန်မာစစ်တပ်ကိုအပြီးဖြုတ်ချနိုင်မှမြန်မာနိုင်ငံမှာဒီမိုကရေစီရနိုင်မှာဖြစ်တယ်ဆိုတဲ့အမြင်လေးကို VOA ကတစ်ဆင့်ညှဝေလိုပါတယ်။
မြန်မာနိုင်ငံကတော်ရချင်းတရားကိုသူ့ရဲ့နိုင်ငံရေးအမြင်ကိုလွတ်လွတ်လပ်လပ်ရေးပြီးထုတ်ပေါ်လာတာဖြစ်ပါတယ်ရှင်။နောက်ထပ်တော်ရချင်းတရားကတော့လုံခြုံရေးကြောင့်သူ့ရဲ့နာမည်ကိုမဖော်ပြစေချင်ပါဘူးဆိုပြီးပြည်ချစ်တော်သားလေးဆိုတဲ့နာမည်နဲ့ရေးလာပါတယ်နော်
။ရင်ဖွင့်စာတွေကိုပြန်လည်ဖော်ပြပေးတဲ့အတွက်ကျေးဇူးပါ VOE ဒီပတ်ရင်ဖွင့်ချင်တာကတက်မလို့ဆိုတာနဲ့ကာကွယ်ရေးကိုတန်းမြင်ကြတယ်လို့ကုညီပြရစီဆိုတာနဲ့ရဲတပ်ဖွဲ့ကိုမြင်ကြမယ်လို့ထင်ပါတယ်။ဒါနဲ့လက်ရှိမြန်မာနိုင်ငံရဲ့တက်မတော်ဟာကာကွယ်ရေးကိုမလုပ်တဲ့အချိန်ပြည်သူကိုပဲပြစ်တတ်နေတာဘာကြောင့်ပါလဲတက်မတော်ကနိုင်ငံတော်တမရပြည်သူတွေကိုကာကွယ်ဖို့အဓိကမဟုတ်ပါလားအခုတော့ဘာကြောင့်နိုင်ငံတော်ကိုပြစ်စီအောင်လုပ်နေရတာလဲတမရကိုကာကွယ်မဲ့အစားဘာကြောင့်ဆွဆွဲပြစ်တင်ဖမ်းဆီးရတာလဲသူတို့ပြောနေတာဥပဒေရပါဆိုပြီးတော့ပြောလာကြတယ်ဥပဒေမှာတမရကိုပြစ်တင်လို့ရှိရင်လွတ်တော်ကုစလေလေးဘုံတဘုံကလက်မှတ်ထိုးတင်ပြအကြီးကဲထံတင်ပြပြီးတော့လွတ်တော်နှစ်ရက်မှာမဲခွဲသောမုံနှစ်ပုံကထောက်ခံလို့ရှိရင်စုံစမ်းစစ်ဆေးအဖွဲ့ဖွဲ့ပြီးတော့စုံစမ်းစစ်ဆေးအစဉ်စဉ်လုပ်ပြပုတင်ရှာလို့ရှိရင်တောင်မှရက်စဲအဲ့လိုလုပ်အောင်မှာမဟုတ်လားအခုတော့ဥပဒေမဲစွာနဲ့သမရအတိုင်းမင်္ဂပုတ်ကိုကုစလေရီကိုတော့မှဖမ်းနေကြတယ်ပြည်သူတွေကလည်းလူနေလူတို့ဖမ်းဆီးတတ်ပြစ်နေတယ်ပြည်သူတွေဘက်ကအကြမ်းဖက်ဖွဲ့လူသားဖွဲ့ဆူပြီးတော့မုန်းနေကြတာအဆန်းတော့မဟုတ်ပါဘူးလက်ရှိမအားလာအတွင်းမှာရှိတဲ့တချို့ပြည်ချစ်သူတွေပြည်သူဘက်ကိုလှမ်းလာကြပါလို့တိုက်တွန်းနေပါတယ်ပြည်ချစ်တဲ့တမတော်မဟုတ်တော့ဘူးပြည်သူကိုတတ်တဲ့ပြည်သူမုန်းတဲ့တမတော်ဖြစ်နေပြီကူညီရပါစီရဲတပ်ဖွဲ့ဘသူတွေကိုကူညီတာလဲမဟာလကိုကာဝင်နေတာလားလိပ်ပြလုံရဲလားအမြင့်မှန်ရကြပါစီကြာဆုံးသွားကြတဲ့အာဇာနည်တွေကိုလည်းအသေးပြုပါတယ်ကျန်းစုပြည်သားတွေအတွက်လည်းထပ်တူဝမ်းနည်းသလိုဂုဏ်လည်းယူပါတယ
်ကူညီရစီဆိုတဲ့ဆောင်မုတ်ကခင်ဗျားတို့နဲ့မတန်ပါဘူးပြည်သူတွေကိုကူညီမဲ့အစားလက်နဲ့တုံးပြီးတော့ပြစ်တတ်နေတာဆောင်မုတ်ရဲ့လုံရက်တွေစန့်ကျင်ဘက်ဖြစ်နေပါပြီဆိုပြီးတော့ဒီသောရရှင်ကရေးလာပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါတယ်ရှင်။တိချစ်တော်ရရှင်ရဲ့ကိုမြမသချင်းလေးတို့နဲ့ဆက်ပြောဖြောပြပေးဖို့ရှိပါတယ်နော်။ကျွန်တော်တို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြန်မာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရေးကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bami's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးပတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။ခုတော်ရရှင်တွေကိုမြစ်တာဒီလက်ဆောင်မြမသင်းလေးတို့နဲ့ဖြောပြပေးကြပါတယ်ရှင်။မြမနိုင်ငံကလူငယ်တွေကြားမှာအထုခစ်စာတဲ့ AGS ဂီတာအဖွဲ့ရဲ့ပင်လယ်ဆိုရှင် Raymond တယောက်ပြီးခဲ့တဲ့23ရက်နေ့ကပဲရုတ်တရက်ကွယ်လွန်သွားခဲ့တာကြောင့်သူ့ကိုချစ်တဲ့ပရိသတ်တွေအထူးဝမ်းနဲ့ကြေကွဲနေကြရတာပါ။သူ့ရဲ့ကြော်ကြားတဲ့သချင်းတွေကချမ်းရဲ့ဆိုတဲ့သချင်းလေးရဲ့စာသားလေးကိုတော့ Facebook ပေါ်ကသူ့ရဲ့ပရိသတ်တွေရဲ့စာမျက်နှာတွေပေါ်မှာတွေ့ရပြီးတော့အဲ့ဒီသချင်းစာသားလေးနဲ့သူ့ကိုအမတ်တရားနှုတ်ဆက်ထားကြတာပါ။ဒီတချင်းလေးနဲ့ remote ကိုဂုံပြုတ်နှုတ်ဆက်ဖြောပြပေးကြပါလေ။နားဆင်ကြပါဦးနော်
။ Go on again me do ba Don't we dream need a help ma Go on ba ma don't when da Million am done ba bu Yeah I'm a can't change out do
ချင်းစာသားလေးတွေကလို့စိတ်ဖြောင့်ဖြောင့်နဲ့ပါချိန်နေပါလို့သူကိုချက်တဲ့ပြည်သူတွေပြန်ပြန်နှုတ်ဆက်နေရတဲ့ဖြစ်ပါချိန်ရဲ့လို့ပြောသူတယောက်အရင်အားလုံးကိုချန်ထားခဲ့တာဖြစ်ပါတယ်ချိန်ရဲ့သူတွေမှာအာနာရှင်စနစ်စိုးလက်အောက်ကလွန်မြောက်တဲ့လှပတာယာဘဝတည်တခုဖြစ်တည်ပိုင်ဆိုင်နိုင်ပါလေလို့ဆုတောင်းမိပါတယ်ရှင်မြန်မာနိုင်ငံရဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန် ိုင်းချိန်မှာမြန်မာပြည်ရပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူလာခြင်းနဲ့ပြင်ပြည်မြန်မာဝိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်ခြင်းနဲ့ကြိုတိုင်းနဲ့ဖမ်းယူလာခြင်းနိုင်ပါတယ်။တင်ထုတ်ပေးခဲ့ပြီးရဲ့အစီအစဉ်ကို Facebook ပေါ်မှာပြန်ပြန်လာခိုင်းနေပြီးဒီအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာတွားပြီးတော့နားထောင်နိုင်ပါတယ်။ကျမတို့ရဲ့အင်တာနက်စာမျက်နှာလိပ်စာက bambis.viewnews.com ဖြစ်ပါလိမ့်။ကျမအေးသနာကျော်ပါ။ view ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်ဒီအားလုံးရှင်လန်းချမ်းသာကြပါစေ
။ယုံကြည်ခဲ့တဲ့ညာတွေမှာအချိန်ဝေကောင်းအောင်လည်းဝါအား do what you can do by ning from the love
တဲ့တွေကြီးစုနာဆင်ကြတဲ့အခါအဲ့ဒီတဲ့င်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေနဲ့ပတ်သက်ပြီးတဲ့င်းတွေကသူတားဆိုတဲ့အစီအစဉ်ကိုကျမညညလင်းကတင်ဆက်ပေးထားတာပါဒီတစ်ပတ်မှာတော့အမေရိကန်သမ္မတတွေရဲ့တဲ့င်းတွေတော်တော်များများမှတွေ့နိုင်တဲ့အင်ဂျူတော် White House ဆိုတဲ့အကြောင်းကိုပြောပြပေးထားပါတယ်ရှင်
အမေရိကန်ပြည်အောင်စုရဲ့ ဲ့သမရနဲ့သက်ဆိုင်တဲ့တရင်တွေမှာ White House အင်ယူရောဆိုတာကိုအများအားဖြင့်ပြောကြရပါတော့အင်ယူရောဆိုတာသမရရုံးထိုင်တဲ့ရုံးခန်းနဲ့အတူမိသားစုနေထိုင်တဲ့နေရာတစ်ခုဖြစ်တယ်လို့အများပြည်သူလည်းပိုက်ကြည့်ရှုလို့ရတဲ့ကြားရည်ကြီးတစ်ခုလည်းဖြစ်ပါတယ်အင်ယူရောကိုလွန်ခဲ့တဲ့နှစ်ပေါင်း200ကျော်1990တခုနှစ်မှာအမေရိကန်ရဲ့ပထမဆုံးသမ္မတဖြစ်တဲ့ George Washington ကနေရာရွေးချယ်ပြီးတစ်နှစ်အကြာ1992ခုနှစ်မှာတော့အုပ်မြစ်ချပေးခဲ့ပါတယ်။ Irish ဆောက်လုပ်ရေး Engineer James Hoban ကိုဆောက်လုပ်ခိုင်းခဲ့ပြီးတော့ရှစ်နှစ်အကြာမှာတော့သမ္မတ John Adams ရဲ့ဇနီးကပထမဆုံးစတင်နေထိုင်ခဲ့ကြတာပါ။1814ခုနှစ်မှာအင်္ဂလိပ်တပ်တွေကအင်ယူရောကိုမီးရှို့ဖျက်ဆီးခဲ့တာကြောင့်ပြန်လည်ဆောက်လုပ်ခဲ့ရပါတယ်။အဲဒီနောက်မှာတော့အမေရိကန်သမ္မတအဆက်ဆက်နေထိုင်ခဲ့ကြပြီးအဆောက်အဦပြင်ဆင်တိုးချဲ့မှုတွေကိုလည်းပြုလုပ်ခဲ့ကြတာဒီနေ့အထိပဲဖြစ်ပါတယ်။အင်ယူရောမှာအခန်းပေါင်း132ခန်း၊ရေချိုးခန်းအိမ်သာ35ခန်းနဲ့အထက်6ထက်ရှိပါတယ်။အဝင်ထွက်တံခါးပေါက်ပေါင်းက412ပေါက်ရှိပြီးပတင်းပေါက်တွေကတော့148ပေါက်ရှိပါတယ်။တဲ့အိမ်လုံးမှာမီးလင်းဘိုကြီး28ခုရှိပြီးဓာတ်လီက3ခုရှိပါတယ်။မီးဘိုဆောင်ကတော့ဧည့်သည်140အတွက်ညစာချက်ပြုတ်ပေးနိုင်တဲ့အပြင်အဆင်ရှိတာပါ။ American သမိုင်းအဆက်ဆက်မှာအင်ယူရောကိုသမရနေအိမ်၊သမရနန်းတော်အထီးအကဲကြီးဟာစသဖြင့်အမျိုးမျိုးခေါ်ဆိုခဲ့ကြပါတယ်။1900ခုနှစ်မှာတော့သမရသီအိုဒိုရူးစ်ဗက်က White House အင်ယူရောဆိုတဲ့အမည်ကိုတရားဝင်သတ်မှတ်ပေးခဲ့ပါတယ်။အင်ယူရောကိုအမေရိကန်ရဲ့သမိုင်းတစ်စိတ်တစ်ပိုင်းပြတိုက်တစ်ခုအနေနဲ့ဝင်ရောက်ကြည့်ရှုလေ့လာလည်ပတ်နိုင်ကြပါတယ်။တွားရောက်လေ့လာချက်တွေက၃လကြိုတင်ပြီးလည်ပတ်ခွင့်တင်ထားပါတယ်။အင်္ဂါနေ့ကနေစနေနေ့အထိမနေ့9နာရီခွဲကနေနေ့လယ်17နာရီခွဲအထိလည်ပတ်ကြည့်ရှုခြင်းသတ်မှတ်ပေးထားတာပါ။တက်တိုင်း200ကျော်လာပြီဖြစ်တဲ့အင်ယူရောကြီးမှာသမရတွေပြောင်းလဲသွားတာနဲ့အတူအိမ်တွင်းအခင်းအကျင်းပြိဘောကတွေပြောင်းလဲသွားခဲ့ပေမယ့်နေထိုင်တဲ့သမရလက်ထက်အဆက်ဆက်မပြောင်းမလဲအခုချိန်ထိရှိနေတာကတော့သမရရုံးခန်းမီးလင်းဘိုကြီးဘော်ကအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးသမရ George Washington ရဲ့ရုပ်ပုံပကြီးကားချက်ကိုဖြစ်ပါတယ
်။တရင်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။ BOE မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တင်နေပတ်သက်ပြီးဝေဖန်အကြံပေးချဖို့လည်းဖိတ်ခေါ်ပါတယ်။ burmese@boenews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။အခုကတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတလှည့်တင်ပြပေးပါမယ်ရှင
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာ9လပဲရောက်လာပြီဖြစ်ပေမဲ့စစ်အာဏာသိမ်းမှုဆန့်ကျင်ဆန္ဒပြတာတွေကတော့ရန်ကုန်မန္တလေးအပါအဝင်မြို့ကြီးတွေသာမကကျေးလက်တော်ရရင်မှာပါအခုထိပြုလုပ်နေကြတယ်ဖြစ်ပါတယ်မင်္ဂလာပါမင်္ဂလာတက္ကသိုလ်ကျောင်းသားတွေကျမရဲ့မိသားစုတွေညတော်အောင်ပင်လေမင်္ဂလာအခြေဆိုင်လူမှုတပိတ်စစ်ကျောင်းတွေနဲ့အတူတန်ဃာတော်များကလည်းချီးတက်ဆန္ဒပြခဲ့တာဖြစ်ပါတယ်ရန်ကုန်တာကေတမြို့နယ်မှာစတစ်ကာကမ်ပိန်းကိုတာကေတမြို့နယ်အခြေခံပညာကျောင်းသားများတက်မှတ်ခါကပြုလုပ်ခဲ့ကြသလိုစမ်းကြောင်းမှာတော့စစ်တပ်ရဲ့သတင်းမီဒီယာတွေကိုတပိတ်မှောက်တဲ့ဆန္ဒတွေကန်ဆောင်ပြီးချီးတက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံကလည်းအိန္ဒိယကိုမကြားခင်သတင်းပတ်တွေအတွင်းဝင်ရောက်လာသူ900ကျော်ရှိတယ်လို့အိန္ဒိယအရာရှိတူရဲ့ပြောကြားချက်ကိုကိုးကားပြီးအိန္ဒိယသတင်းတွေမှာဖော်ပြပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့ February ကစပြီးအခုချိန်ထိအိန္ဒိယထဲလာရောက်ခိုးလုံတဲ့မြန်မာနိုင်ငံသားက1000ကျော်ရှိနေပြီးဒီထဲမှာဇွန်လ14ရက်ကမီဇိုရမ်ကိုရောက်လာတဲ့ချင်းပြည်နယ်ဝန်ကြီးချုပ်စလိုင်းဒန်လုံနဲ့အတူစစ်တော်အမှ22ဦးနဲ့အမှန်ပါနေတယ်လို့ရဲအရာရှိကပြောပါတယ်။တရုတ်ရဲ့ချင်းချောက်မှုအန္တရာယ်တိတိတသာတိုးလာနေတဲ့အိန္ဒိယဟာသူရဲ့နိုင်ငံတော်လုံခြုံရေးကိုပူပန်လာပြီးအာဂါတမှာပါဆေးဆွမ်းဆောင်မှုတိုးလာဖို့လုပ်နေပြီလို့အိန္ဒိယလုံခြုံရေးမဟာဗျူဟာနဲ့ဤပညာဌာနအခြေခံရာဂျက်စ်ပါရီရာဂျာဂိုပါလန်ကဒီဝေကိုပြောပါတယ်။လက်ရှိမှာအိန္ဒိယနဲ့အတူနှစ်နိုင်ငံကြားနယ်စပ်ဒေသအငင်းပွားမှုတွေမကြာခဏဖြစ်နေတာကြောင့်ကာကွယ်ရေးကဏ္ဍဟာအရေးပါလာကြောင်းနဲ့ဒီထဲမှာအာဂါတဆင်ရမှာပါနောက်ကျနေလို့မဖြစ်ပဲဆေးဆွမ်းဆောင်နိုင်လို့လုပ်ရမှာဖြစ်တယ်လို့ပြောပါတယ်။
တရင်ချင်းချုပ်ကိုဒေါခင်မျိုးသက်တင်ပြပေးခဲ့တာပါ VOE မြန်မာပိုင်းစီစဉ်ရဲ့တင်းနှလာနေမနေ့ကအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီည9နိုင်ကနေ10နိုင်ထိထုတ်လွှင့်မဲ့တင်းနှလာနေညချမ်း VOE Radio စီစဉ်ကိုတော့ဖိုင်းဒိုမီတာ31 32 51တို့ကနေဖိုင်းယူနားဆင်နိုင်ကြပါတယ်ရှင် VOE ကိုအပိနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်ရရှင်များနဲ့တကွမြမပြည်သူပြည်သားပေါင်းမင်္ဂလာရှိတဲ့နေ့တစ်နေ့ကိုပိုင်ဆိုင်နိုင်ကြပါစေရှင်ကျမသိမ့်နေခဲ့ပါ
This program has come to you from